ဒီနေ့သာသနာတော်နှစ်2544ခုနှစ်ခောဇာတုတ်ကေ1362ခုနှစ်ကဆုံးလပြည့်ဗုဒ္ဓနှစ်ကရနှစ်2018ရဲ့ဗုဒ္ဓဟူးနေ့နေ့လယ်အချိန်မှာရဟောမြတ်အာဇာနည်ဗိမာန်လံမင်္ဂလာပြုဟာအသိဉာဏ်ကြီး၌မင်္ဂလာပြုဟာအသိဉာဏ်ကြီး39ချိန်မြောက်ဘုရားပူဇော်မင်္ဂလာကောင်းမှုအကြောင်းပြုကကောင်းမှုတရားဆွေးစားပြုလို့အထောက်ကြတဲ့အခါမှာတရားမမေ့ဘုရားနေဆိုတဲ့တရားလေးအာရုံပြုရတရားမမေ့ဘုရားနေဘုရားနေဆိုတာဗုဒ္ဓနေပါပဲဒါကမှဘုရားအမိခန္ဓာဘုရားအမိခန္ဓာသူတွေနောင်များစွာရှိကြတော့လဲတရားဘုရားကတော့ဗုဒ္ဓတရားလုံးစုံအကုန်သိမြင်တဲ့ဘုရားပါဒါကြောင့်တရားမမေ့ဗုဒ္ဓနေလို့ပဲဆိုဆိုတရားမမေ့ဖယားနေလို့ပဲဆိုဆိုတရားမမေ့တဲ့နေဟာနေတိုင်းဗုဒ္ဓနေကြီးပဲအခုကတော့ဟောဟာလာစကားအယတာပြောကြတာဟုတ်ဗျအထေရမှတ်အနေအချင်းတော့ကဆုံးလာပြီးဘုဒ္ဓနေလို့ပြောကြတယ်တကယ်တော့လူတတန်လေးကတို့တို့လေးနေရမယ့်ရှင်လေးကဘာမှမရှိအဲ့ဒီမှာအရှိစီရကောင်းတာကပပအံပွဲရတနာသုံးလုံးနဲ့ထိတ်တက်ကြီးလာတိုးတာကတော့လောကဘယ်ပစ္စည်းနဲ့မှတန်ဖိုးဆုံးပြလို့မရ။ဘာရှိလို့အရှိတဲ့လူရဲ့ဆွမ်းအားနဲ့မှမတူ။အရှိစရာအကောင်းဆုံးရတနာတွေ့နေရတာဆိုတော့ဗုဒ္ဓနေဟာဟောဟာရအနေအချင်းအထင်အမှန်အနေအချင်းတော့ကဆုံးလာပြီဗုဒ္ဓနေလို့ပြောတာ။အလို့တဘောအချင်းကတော့မိမိတို့ကနေတဲ့ဗုဒ္ဓနေကြီးပါပဲ။ဗုဒ္ဓနေဟာနေတိုင်းပဲလားဆိုတော့တရားမမေ့တဲ့နေမှာပဲ။တရားမမေ့ဘုရားနေတရားမမေ့ဗုဒ္ဓနေတရားမမေ့တဲ့နေဟာနေတိုင်းကိုယ်အတွက်ဘုရားနေတွေ့နေတဲ့နေကြီးပဲဘုရားလမ်းကြောင်းဘုရားချမ်းသာထားတဲ့သာသနာလမ်းကြောင်းပေါ်နေတိုင်းနှွားနေကြတာကြီးပဲဒါကြောင့်ကဆုံးလာပြည့်နေမှာလက်စွာဘုရားနောက်ဆုံးဟောတဲ့စကားလေးမှာအပမတိနတံပါတိတာဘိကဝေပရိသလိပါ चित्त चित्तमि ရောတောမေတရားခြေခင်စေကောင်းဝင်တင်ချစ်တာတင်ချစ်သမီးတို့သည်အပမရိနာမမေ့မလျော်မပေါ့မတန်ထက်တန်ထူးခြားအပမရာတတိတရားဖြင့်ဘတ္တဗကိစ္စနိသိခာသုံးွယ်ပြုွယ်ကိစ္စဟူသမျှတို့ကိုသံတတိထအတိတရားညာတခုတတိပြုပါကောင်းစွာမတွေ့ပြည့်ပြည့်စုံကြစေကောင်းရာတတိကဆုံးလာပြီနေမှာဖယားနောက်ဆုံးဟောတဲ့စကားလေးပဲအတိတရားအညာတခုမဖယားဟောခဲ့တာတော့45ပါပါလုံးအများကြီးပဲကွာဒါပေမဲ့ကျင့်စဉ်အလုံးချုံးကြီးဒီတလုံးနဲ့ပါဒါကြောင့်တရားမမေ့ဗုဒ္ဓနေဆိုတာလည်းအဲ့ဒါပေါ့ဗျတရားမမေ့ကြနဲ့တရားမမေ့ပဲတစ်ခါတော့မှမြတ်တရားကိုကျိုးစားဖြစ်ဖြစ်ပြည့်လို့အထုံနေရင်နေ့တိုင်းဟာဗုဒ္ဓနေကြီးပဲတရားလုံးနေတဲ့မြတ်ဘုရားနဲ့တွေ့နေတဲ့မြတ်ဘုရားရှိနေတာဟုတ်ဗျဓမ္မအားဖြင့်ဘုရားအမြဲရှိနေတယ်တရားမြင်နေတဲ့ပုဂ္ဂိုလ်ကဘုရားတတော်တန်ရှားရှိတဲ့တတော်တန်ရှားရှိနေသေးတဲ့ဘုရားနဲ့တွေ့နေရရင်ဓမ္မတို့အတွက်တော့ဘုရားနဲ့တွေ့တာမဟုတ်ပါဘူးတရားလွတ်နေတဲ့ပုဂ္ဂိုလ်တွေတရားဖြည့်ခြင်းခွင့်မရတဲ့ပုဂ္ဂိုလ်တွေဘုရားနဲ့တွေ့နေသူများမဟုတ်ကြဘုရားပင်တတော်တန်ရှားမရှိတော့တော့လေတရားလမ်းကြောင်းပေါ်မှာရောက်ရှိနေတဲ့တရားမမေ့တဲ့ပုဂ္ဂိုလ်တွေကတော့ဘုရားနဲ့အမြဲတွေ့နေကြတာပါပဲ။ဒါကြောင့်တရားမမေ့ရင်ဘုရားနဲ့တွေ့နေကြတာနေ့တိုင်းဗုဒ္ဓနေ့ကြီးပဲ။အလုံးသဘောအားဖြင့်နေ့တိုင်းဘုရားနေ့ကြီးပဲဘုရားနဲ့တွေ့နေတဲ့နေ့ကြီးပဲဗုဒ္ဓနေ့ကြီးပဲ။ဘုနာဆိုလိုက်တဲ့တရဏခေါင်၃ပါးမှာအလေကဓမ္မံတရဏကိစ္ဆာမိ။အဲ့ဒီဓမ္မကသာသနာကိုပြပါတယ်သာသနာဆိုတာလူတွေထားရမယ့်ရည်ရချက်လူတွေသွားရမယ့်လမ်းကြောင်းလူတွေလုပ်ရမယ့်စည်းကမ်းမူပေါင်းဤသုံးခုသတ်မှတ်ပေးတာသာသနာလို့ခေါ်ပါတယ်သာသနာနဲ့တွေ့သူဓမ္မနဲ့တွေ့သူများသည့်အချိန်ကိုမဖြုံးကြပါအဲအားကို၎င်းမဖြုံးကြပါပစ္စည်းကို၎င်းမဖြုံးကြပါအချိန်နဲ့အားကိုတမောရှိရှိအသုံးချကြပါတယ်အဲ့ဒီမူသုံးခုနဲ့ပဲသွားနေကြပါတယ်ပြီးတော့အဲ့ဒီဓမ္မတိရှိရဗုဒ္ဓံသရဏံကိစ္ဆာမိမှာပါတဲ့ဗုဒ္ဓကိုထိမ့်ပေးတယ်ဗုဒ္ဓကိုအသက်ကုန်သွင်းပေးတယ်ပေါ့ ဘုရားကြီးမှမရှိတော့ပဲခန္ဓာအပြင်မရှိတော့ဘူးတောတော့ဓမ္မအပြင်ရှိတယ်ဆိုတာကိုဓမ္မန္တရဏံကိစ္စမိမှာပါတဲ့ဓမ္မကအလဲရောက်နှိမ့်ထွန်းပြီးတော့အသက်ကုန်သွင်းပြီးလို့ရုပ်ဝတ်စင်တုကိုလည်းပဲအသက်ကုန်သွင်းပြီးတော့ဒါဟာဘုရားပဲဟဲ့လုံးသားဘုရားတည်ပြီးတော့ဒီလိုနဲ့နဲ့ထက်ထက်တန်တန်ကိုယ်ပဲတဆီကတလှူဒန်းတဲ့ပူဇော်တဲ့တည်းပြစေတီကြီးကြီးကြည့်ပြီးတော့ဒါလည်းဘုရားပဲဟဲ့ဓမ္မနဲ့အသက်ကုန်ပြန်ပြီးတော့မှလေးလေးနဲ့နဲ့စိတ်ကတည်းပူဇော်တဲ့မျက်နှာနဲ့ကိုယ်တွေကိုယ်ွယ်တဲ့တည်းပြတကယ်တတ်တော်တန်ရှာဘုရားလိုပဲအာယုံပြည့်တာဓမ္မကြောင့်ပါဗျဒီဓမ္မမပြောက်အောင်ငါလည်းမြန်မာပြည်မှာပရိယတ်တိစာတင်တဲ့ကြီးတွေကအဓိကထားပြီးတော့ယခုလိုမင်္ဂလာပြုဟာအတင်းထုတ်တော့လို့သင်္ဍမျိုးစုံတွေပြတင်္ဍနဲ့တင်ယူတင်္ဍနဲ့ပြဓမ္မစာအရင်မပြောင်းအောင်ထိန်းထားနိုင်တဲ့အားတွေကြောင့်ဘုရားမှန်သိနေကြတာပါဓမ္မကြောက်သွားရင်ရုပ်ပွားစင်းတို့တွေအကုန်လုံးအယုတ်ကြီးတွေဖြစ်ကုန်မှာပါပဲစေတီကြီးတွေအကုန်လုံးဥပုံကြီးတွေဖြစ်ကုန်မှာပေါ့ဒါကြောင့်ဗုဒ္ဓကိုအသက်ကုန်သွင်းပေးပါတယ်ဗုဒ္ဓကိုကိုစားပြုနေပါတယ်ဓမ္မသည်ဗုဒ္ဓကပေါ်ထုတ်ပေးခြင်းဖြစ်တယ်ဓမ္မကပဲဗုဒ္ဓမပြောင်းအောင်အလေးအောင်ညှိတွန်းပြီးတော့ပြန်ထိန်ပြီးတော့အသက်ကုန်သွင်းပေးတယ်။တက္ခဓမ္မတိနောက်ကသံဃံသရဏံကိစ္ဆာမိမှာပါတဲ့သံဃာကိုဖော်ထုတ်ပေးတယ်။လူသားတယောက်ကိုလူတယောက်ကိုအဖို့တန်လူဖြစ်အောင်သံဃာလို့ညံ့လို့ဇေယျကောင်းတဲ့ဂုံပုံနဲ့ညှင့်တင်ခံရအောင်ဖော်ထုတ်ပေးပါတယ်။ကလျာဏဘုဒ္ဓဇင်ကနေရိယသံဃာဖြစ်ဒီအထိညှင့်တင်ဖော်ထုတ်ပေးပါတယ်။တခါတန်ငါပါပဲဒီတောင်မှမပြောင်းအောင်ပြန်ထိန်ပေးပါတယ်အဲ့လိုတစ်ပါးနဲ့တစ်ပါးအပြန်ပြန်လည်လည်ကျေးဇူးပြုသွားတာနောက်ဆုံးတော့အလေဘိုလ်ကဓမ္မတိပဒါနာအချုပ်ဆိုတာပေါ်လာဒါကြောင့်တရားမမေ့ဖယားနေဆိုတာအဲ့ဒါပြောတာတရားကအဓိကသံဃာဝဘောထုတ်တာတရားအဘိုးတန်ပုဂ္ဂိုလ်ဖြစ်အောင်မြင့်တင်ဖော်ထုတ်ပေးတာတရားအဲ့ဒီတရားမပြောင်းအောင်သံဃာပါပဲထိန်ထိန်ဆောင်ရှောက်ပေးတယ်ဆောင်ရှောက်နေအောင်တော်တော်မပေါင်းသူတော်ကောင်းတွေဟာအပေးချင်ယောက်ကြတယ်။ဒါကြောင့်တရားမမြင်ဘုရားပင်မမြင်ကွယ်ပြောက်ပါတရားမမြင်ဘုရားပြောက်သွားမယ်။အခုဗုဒ္ဓနေဗုဒ္ဓနေဆိုပြီးတော့မျက်မျက်နုံနုံကြီးဆောင်ရနေကြတာ။လောကမှာပုဂ္ဂိုလ်တစ်စုံတစ်ယောက်ပုဂ္ဂိုလ်တစ်စုံတစ်ယောက်တဦးစားဒီကိုအကြောင်းပြုအထင်းမှလောက်ကြတဲ့အခါတချို့တော့လည်းဝန်းနေချင်းအထင်းမှတည်းလေ။လွန်စရာတွေဆွေးစရာတွေရောက်ပြောပြီးတော့ဝန်လည်းခြင်းအထိမ်းမှစတည်ဖြင့်ပုဂ္ဂိုလ်တစ်စုံတဦးတယောက်ကိုအကြောင်းပြုထိမ်းမှလောက်ကြတယ်။ဗုဒ္ဓနေကတော့ဝန်လည်းခြင်းအထိမ်းမှမဟုတ်ပါဘူးဗျာ။ခုံခုံယူဝမျောက်စွာပူဇော်ကြတာပါဗျာ။ဘုရားကိုလွန်ပြီးတော့ဆွေးနေကြခြင်းမဟုတ်ပါဗျာ။ဘုရားကိုတန်တားပြီးတော့လွန်ဆွတ်ဆွေးနေကြခြင်းမဟုတ်ပါဗျာ။ဘုရားကောင်တွေကိုဖော်ထုတ်ပြီးတော့တတ်တော်တန်ရှားခန္ဓာအပြင်မရှိတော့လဲဓမ္မအပြင်ရှိတယ်။တို့ကိုလူလူနေတတ်အောင်လို့လမ်းညွှန်ပေးတဲ့ဘုရား။ဘုရားရဲ့ဂုဏ်တော်တွေဟာတန်တကန်တလို့မရအောင်တည်ကြည်မာတာစသည်ဖြင့်ခေါနေကိုဖော်ထုတ်ပြီးတော့မှပူဇော်နေကြတာပါဗျာ။ဒါကြောင့်တရားမမြင်ဘုရားပင်မမြင်ကြွယ်ပြောက်ပါ။တရားမြင်မှမြတ်ဗုဒ္ဓမောချမြင်နိုင်ပါ။သာတိရဲ့ကျင့်တိရဲ့ထိုးထွင်းတိရဲ့ဆိုတဲ့အတိသုံးမျိုးမှာအ ਨੇ ဆုံးသာတိခေါ်တဲ့ပရိယာတိတော်ရှိရအောင်။အဲ့ဒီအတိလေးရှိမှအဲ့ဒီအမြင်လေးရှိမှဘုရားကိုဘုရားလိုပဲကိုးကွယ်တတ်ပူဇော်တတ်မြတ်လို့တတ်ထူထမ်းတတ်ပဲကျင့်တည်ရှိရင်တော့မပြောနေတော့ဘောတွတ်တွထိုးထွင်းသည့်ရှိရင်တော့ပြောစရာမလိုတော့ဘူးဘောဘုရားကိုတကယ်မြအောင်ကြည်တတ်ပါပြီကိုးကွယ်တတ်ပါပြီအနည်းဆုံးစပြီးတော့ရှိရမှာပဲတရားမြင်မှမြတ်ဗုဒ္ဓမောချမြင်နိုင်ပါတခါအပြန်အပြန်ဖယားမမြင်တရားပင်မမြင်ကြွယ်ပြောက်ပါဖယားကိုညံနေမြေအောင်မကြည့်နိုင်ကြတော့တရားပြောက်တယ်တရားကိုတံဖို့မထားဘူးတရားကိုမလေးစားဘူးတရားကိုမဖြစ်ကျင်ဘူးတရားမြင်အောင်အမထုတ်နိုင်ဘူးတရားကိုအထုတ်လို့လဲမြင်နိုင်စွမ်းမရှိဘူးဖယားကိုညံနေမြေအောင်ကြည့်နိုင်မှတရားကိုမြင်မယ်တရားကိုလေးစားမယ်တရားကိုတံဖို့ထားမယ်တရားကိုနည်းနည်းနုံနုံတံဖို့ထားဖြစ်ကျင်ကြိုးစားအထုတ်တရားကဒီလိုပါပဲလို့ခုံပုတ်တွေကိုအောပွဲကောင်းလောက်အောင်ပြီးသွားကောင်မှာတရားကိုမကျင်သေးမနေနဲ့လောက်လေးလေးနဲ့နဲ့သက်ဝင်ယုံကြည်ပြီးတော့ကြိုးစားပြုလို့အထုတ်တယ်။ဘုရားမြင်မှမြတ်ဓမ္မမောချမြင်နိုင်ပါ ဖယားမမေ့တရားမွေ့ကြုံတွေ့သာသနာသာသနာနဲ့တွေ့တယ်ဆိုတာဖယားလည်းမမေ့မှတရားလည်းမွေ့မှတနည်းအားဖြင့်တရားမမေ့ဘဲနဲ့ဖယားစမတ်တဲ့လမ်းကြောင်းတော့လိုက်နိုင်မှဒါမှသာသနာနဲ့တွေ့တယ်လို့ခေါ်တာပါဗျာဒါကြောင့်တရားမမေ့ဖယားနဲ့ဆိုတာသာသနာနဲ့တွေ့နေကြလို့လည်းပဲမျက်မျက်နှုံးနှုံးဓမ္မထားပြီးတော့ကျိုးကြနေကြခြင်းပါဒါလေးကိုလိုက်ဆိုကြမယ်တရားမမြင်တရားမမြင
်
ဖယားပင်
တ
ရားမမြင်မမြင်ွယ်ပြောက်ပါမမြင်ွယ်ပြောက
်ပါ
တရားမြင်မှ
တရားမြင်မှ
မြတ်ဗုဒ္ဓ
မြတ်ဗုဒ္ဓ
မုတ်ချမြင်နိုင်ပါ
မုတ
်ချမြင်နိုင်ပါဖယားမမြင်
တရားမမြင
်တရားပင်
တရ
ား
မမ
ြင်မမြင်ွယ်ပြောက်ပါ
မမ
ြ
င်ွယ်ပ
ြောက်ပါဖယားမြင်မှ
မြတ်ဓမ
္
မ
မုတ်ချမြင်နိုင်ပ
ါ
ဖယားမမေ့တရားမွေ့ကြုံတွေ့သာသနာတရားမမြင
်
ဖယားပင
်
မမြင်ကွယ်ပြောက်ပ
ါ
တရားမြင်မ
ှ
မြတ်ဗုဒ္ဓမုတ်ချမြင်နိုင်ပါဖယားမမြင
်
တရားပင
်
မမြင်ွယ်ပြောက်ပ
ါ
ဖယားမြင်မ
ှ
မြတ်ဓမ္
မ
မုတ်ချမြင်နိုင်ပ
ါ
တရားမမေ့ဖယားမမေ့တရားမွေ့ကြုံတွေ့သာသနာဒါကြောင့်အလေဘိုးကဓမ္မံတရဏံကိစ္ဆာမိကဓမ္မရဲ့တန်ဖိုးရာဆုံးဖြတ်တိုင်းတောက်ကန့်တယ်လို့မရနိုင်ပါဘူးဗျာလူအစ်စ်ဖြစ်ခွင့်ရတာလဲဒီဓမ္မကြောင့်ပါဗျာအပူရောထဲငင်းချမ်းစွာနေနံတာလဲဒီဓမ္မပါဗျာသူများတွေယူရပူရလောင်ရတဲ့နေရာမှာကိုကတင်းငင်ရင်ချစ်အေးချမ်းစွာနေနံစွာရှိတာဒီဓမ္မပါဗျာဓမ္မရဲ့တန်ဖိုးဟာဆုံးဖြတ်လို့မရပါဘူးအဲ့ဒီဓမ္မကြောင့်ပါယခုဗုဒ္ဓကိုအာယုံပြုပြီးတော့ကိုယ်ပွဲပူဇော်နိုင်ကြတာပါဗျာကသောလပြည်နေကိုဗုဒ္ဓနေလို့သတ်မှတ်ကြတာသစ္ဆုတ်ဗံဘုရားအနေအချင်းတော့၃မျိုးပေါ့ဗျာသစ္ဆောဗျာဘောမြင်တော်မူတဲ့နေ့သစ္ဆောဗျာဘုရားအဖြစ်ရောက်တော်မူတဲ့နေ့သစ္ဆောဗျာပရိနိဗ္ဗာန်ဆွံတော်မူတဲ့နေ့ဆိုပြီးသစ္ဆုတ်ဗံဘုရားမှာတော့၃မျိုးပေါ့နိယတဗျာတိယူခဲ့တာလည်းကသုံးလားပြည့်နေပါပဲဆိုတော့အဲ့ဒါနဲ့ပေါင်းလိုက်တော့အလင်းမျိုးပေါ့ဗျာအဓိကတော့ပြစ္ဆုတ်ပံဘုရားမှာ၃ခုပါပဲဘုရားအလောင်းဖွားမြင်တော်မူတဲ့နေ့ရယ်ဘုရားဖြစ်တော်မူတဲ့နေ့ရယ်ဘုရားပြိနေပံဆန်တော်မူတဲ့နေ့ရယ်၃မျိုးအဲ့ဒါဟောပဲဗုဒ္ဓနေ့လို့အတိမပြုကြပူဇော်ကြတာပါဒီဘက်လည်းနောက်ဆုံးခုနကရွက်လိုက်တဲ့စကားလေးမှာအပမာရိနတံပါတိတာဒီကောအိုစကားလေးလည်းလှလိုက်တာဗျာခညာလဲတာဥက္ကလာမှာပိရိယသုံးပုံစသည်ဘာသာမျိုးစုံနေနဲ့မြောက်များစွာပါဠိတော်အဋ္ဌကထာတိကမျိုးစုံတွေကိုအိုးကွန်ပျူတာလေးတက်ထဲပြီးတော့အကုန်သိမ့်တာကြပြီလို့ပေါ့ဗျာလက်စွာဗျာ45ဝါလို့ဟောခဲ့တဲ့တရားကျင့်စဉ်အကုန်လုံးတစ်လုံးတည်းမှာဘုရားကအကုန်ချုပ်ပြီးထဲကတော့ထဲခဲ့တော့တာဒီလုပ်ငန်းစဉ်ကတော့ဒါပဲကွာအပမရိနသံပါတိတာအလုပ်တဘောကတော့ဒါပဲတဲ့စကားတစ်လုံးနဲ့တည်းမှာကျင့်စဉ်အကုန်လုံးကိုချုပ်ပြီးတော့ထည့်သွင်းထားကြတာဗျ။ဒါကြောင့်အဲ့ဒီဓမ္မကြောင့်မလို့ခုဗုဒ္ဓကောင်အာယုံပြုနိုင်ကြတာဗျ။ဘုရားပွင့်တော်မူခြင်းရဲ့ရည်ရွယ်ချက်ကတော့တစ်ကမြားစွာဒုက္ခရှိနေကြပြီဒုက္ခအမှန်လွတ်ဖို့ရာ၏လမ်းညွန်ဗုဒ္ဓပေါ်လာသည်။မိမိတို့ခန္ဓာမှာဒုက္ခတွေမရှိခဲ့ရင်လောကမှာဒုက္ခအပူတွေမရှိခဲ့ရင်ရှိတယ်ပဲထအောင်တော့အပူဒုက္ခတွေဟာအရွယ်ကြီးယုံအချိန်ကုန်ယုံနဲ့သူဟာသူအလိုအလျောက်များကုန်သွားကြမယ်ဆိုရင်ဘုရားဘာလို့တော့မလဲအပူကြီးဖြစ်နေမှာပေါ့တရားကဘာလို့တော့မလဲအပူအလိုကြီးဖြစ်နေမှာပေါ့အခုတော့အဲ့လိုမဟုတ်မလို့ခြင်းတဲ့ဒုက္ခတွေကလည်းခန္ဓာမှာဝိုင်းလို့သူတို့ကအသက်ကြီးယုံနဲ့လည်းမရောကြအသက်ကြီးတော့ဘိုးတော်ဆိုးကြတိုးကြအချင်းကုန်တယ်လည်းသူဟာသူရောမသွားကြကုန်မသွားကြသူတို့ကိုနိုင်တာကတရားတစ်ခုတည်းရှိတာဆိုတော့ဒုက္ခအပူလွင်နေကြောင်းလမ်းကောင်းလမ်းမှန်ကိုညွှန်ပြပေးဖို့ဗုဒ္ဓရတနာတိ နဲ့နာခံပြီးတော့မှယရနာဖြစ်ရအောင်ကြိုးစားတော်မူခဲ့တာပါနိယတပြာတိယူရတယ်ဆိုတာလည်းပဲနိယတပြာတိယူနိုင်လောက်အောင်ပါရမီစွမ်းအားဖြင့်ပြည့်နေပြီဖြစ်လို့ဒါတွေယူနိုင်တာပါဗျာအဲ့ဒါဆိုတာလည်းပုဂ္ဂိုလ်ရာပုဂ္ဂိုလ်လိုက်ပေးလို့ဖြစ်တာမဟုတ်ပါဘူးခုမှထားတောင်းတဲ့ပုဂ္ဂိုလ်ကိုထားပြီးတော့ဆက်စော်ဘုရားကပြာတိပေးလို့ဖြစ်တာမဟုတ်ပါဘူးဗျာကြရိပေးရလောက်ပေးချဖို့ဖြစ်နေပြီဆိုကမှပေးချဖို့ဖြစ်လောက်ဒါရဲအပေးခံရမယ်အလောင်းတော်တန်တော်မှာပေးချဖို့စွမ်းအားကိုပေးချဖို့ပြည့်ကျင့်ကြိုးစားအားထုတ်နေပြီသားဖြစ်လို့သားကြရိပေးလို့ဖြစ်တာပါဗျအနစ်နာခံပြီးတော့မှစွမ်းအားကိုပေါ်ထုတ်ခဲ့တာဒါကြောင့်ညာစွာဒုက္ခရှိနေကြ၍ဒုက္ခအမှန်လွတ်ဖို့ရန်လာညွန်ဗုဒ္ဓပေါ်လာသည်သိပါတယ်ဘုရားလုံးကငါအနစ်နာခံလိုက်ရင်ငါတော့အများကြီးစွန့်ရမှာနော်ပုထုဇဉ်သဘောဆိုတာကောင်းတာအကုန်လိုချင်တယ်လက်ထဲကောင်းတာလေးရောက်တော့မလွှတ်ချင်တော့ဘူးဗျာတတုကိုမလည်းမပေးချင်တော့ဘူးဗျာအိုးအလောင်းတော်ကြီးကတော့ဘယ်ဒီလိုဟုတ်လို့လဲဗျာကောင်းတာအကုန်စွန့်ရတာပါလားကောင်းတာအကုန်အနစ်နာခံရတာဗျာဘယ်ဒါပစ္စည်းဆိုတာအရေးအတွက်တောင်းမှမတားမိမိရဲ့အသက်မိမိရဲ့ခန္ဓာကိုယ်တောင်မှရဲ့ရဲ့ရောရောရဲ့ရဲ့ရင်ရင်ကြီးစွန့်လွတ်ပြည့်နဲ့နာခံရပါလေ။ဒါကြောင့်များစွာဒုက္ခရှိနေကြရဲ့ဒုက္ခအမှန်လွတ်ဖို့ရန်လာညွန်ဗုဒ္ဓပေါ်လာသည်။ငါတယောက်စိတ်ကောင်းထားလေလို့ရှိရင်အများကြီးချမ်းသာကြမှာ။ငါတယောက်အနစ်နာခံလေလို့ရှိရင်တတဝအနန္တအများကြီးဒုက္ခလွတ်ကြမှာ။ငါတယောက်အနစ်နာခံလိုက်တာနဲ့အများကြီးချမ်းသာကြမှာပါလား။ဟဲ့အဲ့လိုဆိုအနာခံလိုက်မှာပေါ့။အမတာအာကုဘကြီးညို့ဖို့ကောင်းတယ်ဗျာမြတ်စွာဘုရားရဲ့စိတ်တတော်အလောင်းတော်ဘုရားကစိတ်တတော်တယ်တက္ကဒုတိယကဖြစ်ခြင်းတည်းမမဖြစ်ရပဲလွယ်ရမြင်မို့ဖြစ်ဖို့ဧကံအကြောင်းမှန်လမ်းညွန်ဗုဒ္ဓပေါ်လာသည်လူတိုင်းလူတိုင်းတတော်တိုင်းတတော်တိုင်းကောင်းတာအကုန်ဖြစ်ခြင်းရတယ်ဒုက္ခအပူအလုံးကြောက်ကြတယ်မကောင်းတာဘယ်သူမှမလိုခြင်းကြတော်တော်လည်းကောင်းတာကလည်းလူချင်းယုံနဲ့ရတာမှမဟုတ်ပဲ။မကောင်းတာလည်းလည်းမလူချင်းယုံနဲ့လွတ်တာမှမဟုတ်ပဲ။ကောင်းတာလူချင်းရင်အဲ့ဒါနဲ့ထိုက်တန်တဲ့အကြောင်းကောင်းဆိုတာဖြစ်ခြင်းကြိုးစားပြုလုပ်အားထုတ်ရပါတယ်။ဓမ္မလမ်းစဉ်ဒီကိုယ်ကိုယ်ရောင်တတ်တယ်မဟုတ်ပဲလက်တွေ့ဖြစ်ခြင်းကြိုးစားအားထုတ်ရတဲ့အလုပ်ပါ။ဒုက္ခအပူတွေကြောက်လာတယ်ဆိုရင်ဒုက္ခအပူလွတ်နိုင်လောက်အောင်အကြောင်းကောင်းကိုဖြစ်ခြင်းကြိုးစားအားထုတ်မှကြောက်တဲ့ဒုက္ခအပူကလွတ်မှာဖြစ်တယ်ဉာဏ်ကောင်းခြင်းနဲ့ဉာဏ်ကောင်းခြင်းဝင်လည်းကောင်းကြတာမဟုတ်ပါဉာဏ်ကောင်းကြောင်းစွာကောင်းတွေကိုဖြစ်ခြင်းကြိုးစားရပါတယ်အသက်ရှိခြင်းဝင်လည်းရှိကြတာမဟုတ်ပါအသက်ရှိကြောင်းစွာကောင်းတွေကိုဖြစ်ခြင်းကြိုးစားကြမှာအသက်ရှိကြမှာဖြစ်တယ်ရုပ်လှခြင်းနဲ့လည်းလှကြတာမဟုတ်ပါလှနိုင်ကြောင်းစွာကောင်းတွေဖြစ်ခြင်းပြုလုပ်အထောက်ပေးမှာရုပ်ဆင်လှကြတာဖြစ်တယ်ဉာဏ်ကောင်းခြင်းနဲ့ကောင်းကြတာလည်းမဟုတ်ပါဉာဏ်ကောင်းကြောင်းစွာကောင်းတွေကိုဖြစ်ခြင်းကြိုးစားအထောက်မှာဉာဏ်ကောင်းကြမှာဖြစ်တဲ့စသည်ဖြင့်ကောင်းတာတွေလိုခြင်းရင်အဲ့ဒီကောင်းတဲ့အကျိုးရဲ့အကြောင်းတရားလမ်းကောင်းလမ်းမှန်များပြုလုပ်အားထုတ်ကြလို့လမ်းမှန်ညွန်ပြပေးလို့ညွန်ပြပေးဖို့တရားလုံးစုံအကုန်သိမြင်တော်မူတဲ့ဗုဒ္ဓရတနာပေါ်ပေါ်လာခြင်းဖြစ်တယ်တက္ကသုံးကတကယ်အရေးတကယ်ဘေးတွင်ကတင်မိသူမရှိမှု၍အပူကင်းလို့ကိုကိုကိုသာကဲဖို့ရမြတ်စွာဗုဒ္ဓပေါ်လာသည်လောကမှာနောက်ဆုံးကဲတင်ရှင်ဘသူလဲလို့ရှာစမ်းကြည့်ပေါ့နောက်ဆုံးရှာလိုက်တာကိုတယောက်ပဲကြံတယ်ဗျာဩငါတယောက်တာနောက်ဆုံးအကိုရပဲယရဏသုံးမအကိုရဆိုတာလမ်းချောင်းခင်းပေးတာဗျာလမ်းခင်းပေးရင်မိခိုရအနေအဖျင်းတိရအနေအဖျင်းပေးရင်ပဲတတ်နိုင်တယ်ငါဘုရားပွင့်လာပြီပဲကွာမင်းတို့မပူကြပါနဲ့တော့မင်းတို့ရောက်တဲ့ရောက်လို့တဲ့နေရာငါအကုန်ပို့မေဟေးလေဆိုပြီးအမှမခံပါဘူးဗျာမင်းတို့ကြိုက်တာအကုန်လုံးပါကွာကောင်းကောင်းဆိုးဆိုးကြိုက်တာအကုန်လုံးငါအကုန်ကဲမှာပေါ့ကွာမင်းတို့ဒုက္ခအပူတွေငါအကုန်လုံးအောင်လုံးမယ်လေမင်းတို့အကုသူတွေကြိုက်တာလုံးပဲအကျိုးမပေးအောင်ငါဘုရားကဲမှာပေါ့ကွာအာမမခံပါဗျာမင်းတို့ဟောတာကြောက်ရင်ဒါတော့ရှောင်းတော့မင်းတို့ဒါလိုချင်တာလားလိုချင်ဟောတာကိုလုံးအဲ့လိုလမ်းကြောင်းခင်းပေးတာဗျာတကယ်တော့ကိုကိုယ်တိုင်ကလုံးရမှာပညာရှိတူတော်ကောင်းကြီးတွေလမ်းကြောင်းခင်းပေးမယ်ကိုကမလိုက်နဲ့ဘာမှမတတ်နိုင်ဘူးဗျာဒီကြည့်တခုဒီဘက်ကနေဟောဘက်ကခရီးတယ်တွေပို့မလို့တင်မောကြည့်တယ်စင် တင်ပေါ်ခြင်းနဲ့လိုက်ကြမလားပြလိုက်ကြမလားပြဆိုတော့ဒီပေကံကလူတွေကမလိုက်နိုင်သေးဘူးပြမလိုက်နိုင်သေးဘူးပြဒီတော့တင်ပေါ်ကြီးတာဝန်မှမဟုတ်ပဲမလိုက်တဲ့လူရဲ့အပြစ်ပါလားမလိုက်တော့ကိုကဟောပေကံမရောက်နိုင်ဘူးတင်ပေါ်ကြီးကတော့တာဝန်ကြီးတာကိုကမှတက်မစည်းတော့တင်ပေါ်ကြီးဘာတတ်နိုင်သေးလဲညာဒီသဘောပါပဲညာတရားလမ်းကြောင်းကတင်ပေါ်ကြီးပါဗျာကိုကသရတရားနဲ့ခုနတတိတရားတို့နဲ့အတိတရားတို့နဲ့တက်မစည်းရင်တရားသင်္ဘောကြီးကကိုယ်ကဲမှာမဟုတ်ပါဗျာ။ယရဏသင်္ဘောကြီးကကိုယ်ကဲမှာမဟုတ်ပါဗျာ။ဒါကြောင့်နောက်ဆုံးကဲတင်ခြင်းဟာမိမိပါ။အတ္တဟိအတ္တနောနာထောဆိုတာလည်းဒီသဘောပါပဲ။ယရဏတိမိခိုရာအာကိုရာသာဖြစ်တယ်။မိခိုတက်မိခိုနိုင်တဲ့အာကိုရာကတော့ကိုယ်တန်တမယုံကြည်မှုတရားတရားစတဲ့အင်အားများဖြစ်တယ်။ပြီးတော့မှယုံကြည်မှုကိုအခြေခံပြီးတော့ဖြစ်ကျင်ကြိုးစားလို့အားထုတ်လို့ရလာတဲ့တရားစွန်အားဒီကမှာတကယ်အကိုရာအစစ်တွေပါဗျာ။ဒါကြောင့်လောကမှာနောက်ဆုံးကဲတင်ရှင်ဘယ်သူလဲလို့ရှာလိုက်တာကနောက်ဆုံးကိုတယောက်တည်းတွေ့တယ်။ကောင်းပြီကိုတယောက်တည်းဘာနဲ့သွားကင်မှာတော့ရှာလိုက်တော့ကိုရှာတဲ့ပိုက်ဆံတရားလဲကျွန်တော်လည်းမတတ်နိုင်တော့ဘူးဗျာတဲ့။ကိုရှာတဲ့ပစ္စည်းတွေကလည်းကျွန်တော်တို့လည်းမတတ်နိုင်တော့ဘူးဗျာတဲ့။ကိုဆွေတွေမျိုးတွေကလည်းကျွန်တော်ကျမတို့လည်းဒီလောက်ပဲမတတ်နိုင်တော့ဘူးလေတဲ့။ဒီတော့ဘာကြံတော့လဲဗျာစစ်ကောင်လေးနဲ့တော်ထုတ်ထားတဲ့တရားတစ်ခုပဲကျန်တော့တာရ။ဒါကြောင့်နောက်ဆုံးကယ်တင်ရှင်ဒီမိမိတာဖြစ်တယ်။နောက်ဆုံးကယ်စရာအင်အားလိုက်ရှာရင်တရားတစ်ခုပဲကျန်တယ်။ဒါကြောင့်ကိုဟာကိုကယ်တင်နည်းကိုလမ်းညွန်ပေးဖို့လို့ဘုရားပွင့်လာတာမင်းတို့သွားနေရတာဘုရားပင်လေခြင်းတော်ဟောဒီဟောဒီအပမတတိတတိဆုံးအားလေးခံပြီးတော့မင်းတို့ကူးကြကူးကြကူးကြကူးကြကိုဟာကိုကယ်နည်းလေးကိုလမ်းညွန်ပေးဖို့လို့ဒီလသမารီဝိပဿနာဆောင်အလံကြောင့်များကိုခင်ပြီးတော့ဘုရားပွင့်တော်မူလာရတာပါတဲ့ကိုဟာကိုကဲနီးကိုလမ်းညွန်တာပါဘုရားကငါကဲမဲလို့မပြောပါဘူးငါကဲပါမယ်ကွာငါပွင့်လာပြီပဲမင်းတို့လိုချင်တဲ့ချမ်းသာအားလုံးငါရအောင်လုပ်ပေးမယ်မင်းတို့ရောက်လို့ရအောင်ငါလက်ဆွဲပြီးတော့ခေါ်ပေးမယ်ကဲပေးမယ်မင်းတို့အကုသိုလ်အားလုံးအကျိုးမပေးရောငါအကုန်ကဲပါမယ်ကွာလို့အာမခံဖို့ဘုရားပွင့်လာခြင်းမဟုတ်ပါလမ်းကြောင်းခင်းပေးဖို့ပါဘုရားပွင့်လာဘုရားပွင့်လာခြင်းဖြစ်တယ်ဒါကြောင့်ကြဲရမှာတော့မင်းတို့ကိုဟာကိုကြဲရမယ်နော်ကိုကိုကမမယုံတော့ဘာမှမတတ်နိုင်ဘူးနော်ဒါကြောင့်တကယ်ရေးတကယ်ဖေးတွင်ကဲတင်မိသူမရှိမူ၍အပူကင်းလို့ကိုကိုကိုသာကဲဖို့ရမြတ်စွာဘုရားပေါ်လာသည်ကိုဟာကိုကဲနီးလေဒါကြောင့်ပရိသတ်ပေါင်းသူတော်ကောင်းနေကိုကိုကိုကဲနေကြတာမလားကြာခုနတိလာတွေဖြစ်ကျင်လို့သမားဒီဒီပွားများလို့ဥပဒနာတရားတွေအထုံလို့ဘုရားကကဲပါမယ်လို့အာမခံရင်ဘာလို့ဒါတွေဖြစ်ကျင်တော့မလဲဗျ။ဘုရားရဲ့ကဲတင်ဤတာပြတာဆိုတော့ကိုယ့်ဟာကိုယ်ကဲနေကြတာ။ဒါလေးလည်းလိုက်ဆိုကြမယ်။များစွာဒုက္ခရှိနေကြ၍ဒုက္ခအမှန်လောက်ဖို့ရန်လမ်းညွန်ဘုရားပေါ်လာသည်ဖြစ်ခြင်းသမျှမဖြစ်ရပဲလွဲရမြဲမို့ဖြစ်ဖို့ဧကံအကြောင်းမှလမ်းညွန်ဘုရားပေါ်လာသည်တကယ်အရေးတကယ်ဘေးတွင်ကဲတင်မိသူမရှိမူ၍အပူကင်းလို့ကိုကိုကိုသာကဲဖို့ရာမြတ်စွာဘုရားပေါ်လာသည်မြတ်စွာဒုက္ခရှိနေကြ၍ဒုက္ခအမှန်လွတ်ဖို့ရန်လမ်းညွန်ဘုရားပေါ်လာသည်ဖြစ်ခြင်းသမျှမဖြစ်ရဘဲလွဲရမြဲမို့ဖြစ်ဖို့ဧကံအကြောင်းမှလမ်းညွန်ဘုရားပေါ်လာသည်တကယ်အရေးတကယ်ဘေးတွင်ကဲတင်မိသူမရှိမူ၍အပူကင်းလို့ကိုကိုကိုသာကဲဖို့ရာမြတ်စွာဘုရားပေါ်လာသည်ဘုဒ္ဓယရနာကြောင့်သာကိုဟာကိုကဲရတာကိုဟာကိုကဲတင်ကြောင့်ကဲတင်နိုင်ကြောင့်ဆွမ်းအားကောင်းနေပြုလို့အထုံနိုင်ကြတာပါ ဒါကြောင့်ဗုဒ္ဓရတနာဟာလောကမှာဖို့အတန်ဆုံးတော်တော်ခဏလေးပါလားဗျာခုနနိယတပြတရားအောင်ပြည့်ကျင်ကြိုးစားအထုခဲ့ရတဲ့အချိန်တွေလည်းအများကြီးအနစ်နာခံခဲ့ရတာနဲ့တော့မဟုတ်ပဲနိယတပြတဲ့တပည့်ရင်တော်မှလေးအတင်းချင်းနဲ့ကဘာတသိနဲ့နဲ့တော့မဟုတ်ဘူးဗျာအချိန်တွေဒါဟာအနည်းဆုံးအချိန်မှသေးပညာတိကဘုရားအလောင်းနေမှလေးအတင်းချင်းနဲ့ကဘာတသိသတ္တတိကဘုရားအလောင်းနေမှရှိအတင်းချင်းနဲ့ကဘာတသိဝရိယတိကဘုရားအလောင်းနေမှ16အတင်းချင်းနဲ့ကဘာတသိဒါနိယတပြတိရာပြည့်ရင်တော်မှလွတ်ရတဲ့အချိန်အကန့်အသတ်အမတန်မှကြာပါတယ်အနည်းနာခံရပါတယ်အများကြီးစွန့်ရပါတယ်ကောင်းလာမှန်သမျှအကုန်လုံးစွန့်ရပါတယ်ဟောတဲ့ကိုယ်ခန္ဓာကိုယ်ဓမ္မအရေအတွက်မထားဘဲနဲ့စွန့်လွတ်အနည်းနာခံရပါတယ်ပြီးတော့ပါရမီတွေပြည့်စုံသွားလို့ဘုရားအဖြစ်ရောက်တဲ့အချိန်လေးကြည်စမ်းပါတိုလာကြည်လာဗျာ45ပါတယ်45ပါဆိုတာနတ်ပြည်6ထက်တည်းမှာအောက်ဆုံးဖြစ်တဲ့သတ္တမဟာရေတရက်တော့မရှိပါဗျာလူပြည်မှာနှစ်ပေါင်း90ရှိမှသတ္တမဟာရေတရက်ပါသေးဗျာပြီးတော့45ပါဘုရားဘဝဘုရားအဖြစ်နဲ့နေသွားရတာ45နှစ်ဆိုတော့ဗျာသတ္တမဟာရေတရက်တော့မှမပြည့်လိုက်ဘူးဆိုတော့အချိန်အလွန်နည်းလွန်ပါတယ်တတန်အမတန်တိုလွန်ပါတယ်ဆုက္ကကာလမှာဘုရားဖြစ်ရတယ်ဆိုတော့ကန့်တချင်တယ်လဲကြော်လို့မရဘူးလေတတဝ80ပဲအတန်းကတော့ຢာတန်းຢာတန်းပြည့်ပင်မဲ့ဘုရားတို့မိသည်လူတွေတတန်းကိုတတန်းအတန်းပြည့်အောင်မနေကြပါ5ဘုံ4ဘုံမှသာနေပြီးတော့5ဘုံ2ဘုံတော့ဖြစ်မနေကြပါဘုရားများဒီတသိန်းတန်းအထက်ကိုမပွင့်ကြပါတသိန်းတန်းဟာအလွန်ဆုံးပါဒါကြောင့်လဲဆိုတရားဟောလို့မလွယ်လို့ပါတသိန်းတန်းအထက်ဘုရားမပွင့်တာလဲတရားဟောလို့မလွယ်လို့ဘုရားနာရာတေတော်ကတော်တော်နဲ့မတွေ့ရတော့သူတို့အနိစ္စဒုက္ခအနတ္တပြရတာမလွယ်မယုံထောင်ဖြစ်နေကြတရားဟောလို့မလွယ်ဒါကြောင့်တသိန်းသားအထက်ကိုဘုရားမပွင့်ဘူးတသိန်းသားမှာဘုရားပွင့်တော့လဲတသိန်းပြည့်အောင်လို့ဘုရားကမနေပါ7000ပဲ5ဘုံ2ဘုံကိုတော့မနေဘူး5ဘုံ4ဘုံပဲနေရာရန်အောက်ကိုဘုရားမပွင့်ပါဘယ်လိုလုပ်တရားဟောလို့မလွယ်လို့ပဲကိလေသာအယံထူသွားပြီတဲ့ဒါကြတော့ဘလောက်တရားဟောတာခက်လဲဆိုတော့ရင်မျက်နာပေါ်မှာဒုက္ခလေးနဲ့ချစ်လိုက်စမ်းဟေးမင်းတို့ကြည်စမ်းဟောတာကာကြီးမြင်냐ရလားဟေးရေးလိုက်တယ်ကာကြီးဒုက္ခလေးတို့လက်ညိုလေးတို့ကိုရုပ်သဲလိုက်တယ်ဟောမှာကာကြီးပြောက်သွားရေးတုံးလေးတို့မြင်လဲသူဟာဟုတ်တယ်ဗျဝါလုံးဗျဟုတ်တယ်ဗျကာကြီးလေးဗျရေးနေတဲ့ဒုက္ခလေးတို့လက်ညိုလေးတို့ကိုရုပ်သဲလိုက်တယ်ကာကြီးတို့ဝါလုံးတို့ပြောက်သွားတာဒါမျိုးပဲတဲ့သုက္ကကာလတရားဟောတော့ဟောတုံးတော့ဟုတ်သလိုလိုဟုတ်သလိုလိုပြီးလည်းပြီးရောကုန်ပြောက်ကုန်ပြောက်သွားတာရေမျက်နှာမှာဒုတ်နဲ့စာရေးရသလိုရေးရချေးရသလိုပဲအရာမတင်တဲ့ရာတန်းတောင်မှတရားကမနေဟောရတာရရာတန်းအောက်ကဘလုံးမတရားဟောလို့မရတော့ဘူးဒါကြောင့်တရားဟောလို့ခက်ခဲလွန်းမလွယ်ကိုလွန်းလို့ရာတန်းအောက်ကလည်းဘုရားမပွင့်ပါဘူးခုဘောတော်မှာပြတ်စွာဘုရားကရာတန်းလေးမှလာပွင့်ရတာဒါကြောင့်ဒီသမောင်းနေရတဲ့ဘုရားတက်တန်းလေးက45နှစ်စာထဲမှာပြထားတဲ့နတ်ကြီးနှစ်ယောက်ဝရုဏတဲ့ဝါရဏတတအလွန်ရှိတဲ့နတ်ကြီးတွေလို့ပဲပြောတယ်ဘယ်နတ်ဘုံကနတ်လို့တော့မပြောဘူးဝရုဏနဲ့ဝါရဏဆိုနတ်ကြီးနှစ်ယောက်သူတို့ကတင်ကြကြတယ်ဂေါရမဘုရားအလောင်းမကြောက်ခင်နတ်ပြည်ကဇွတ်တည်ခဲ့ပြီးတော့လူပြည်မှာပရိသန်နေနေဘုရားဖြစ်အောင်ကြည့်ဖယားဖြစ်တော်မူတော့မှာတဲ့ဟုတ်တယ်လေဗုဒ္ဓကောလာလာဆိုတာကပြတ်နေတာပဲတော့ကတည်းကကြောကြနေတာပြတ်နတ်နေတာတိတ်တကလေးဖယားကလာတာမှမဟုတ်ပဲကြောတရင်ကြားနေကြတယ်မကြားခင်ဂေါရမဖယားအလုံးဟာသူပြိမာပရိသန်နေနေဖယားဖြစ်အောင်ချင်းဖယားဖြစ်တော်မူတော့မှာတဲ့ဝရုဏနဲ့ဝါရဏနှစ်ကြီးနှစ်ယောက်တရင်ကြားကြဟာအဲ့လိုဆိုရင်ကွာလောကမှာဗုဒ္ဓတဆူပွင့်ဖို့လွယ်တာမှမဟုတ်ပဲကွာဟေးဒီတော့တို့ကအိုးအိုးဖြားဖြားပူဇော်ကြတာဘောကွာအိုးအိုးဖြားဖြားပရိသန်တွေနေတဲ့နေ့မှာပဲတို့ကတော့ ဗုဒ္ဓကောင်အာယုံပြီးပြီးတော့ဗုဒ္ဓအလောင်းအလျာကိုပဲစတဲ့ပူဇော်ကြတော့တာပေါ့အမတန်ကြီးကျယ်ခမ်းနားလာတဲ့လက်ပန်းကုံကြီးလောက်ကြတဲ့ဗျာသူတို့နှစ်ယောက်ဝရုဏနဲ့ဝါရဏနှစ်ကြီးနှစ်ယောက်ကြီးကျယ်ခမ်းနားလာတဲ့လက်ပန်းကုံကြီးလောက်ကြတဲ့ဘယ်လိုလဲဗျာဥဝရုဏတို့ဥဝါရဏတို့ဥဝါရဏတို့ဥဝရုဏတို့ခမရတို့ပန်းကုံကြီးကပရိသတ်နဲ့နေရင်ပူဇော်မယ်ဆိုအခုဘုရားအလောင်းတော်ပရိသတ်နဲ့နေပြီဗျာအာပန်းကုံကမပြီးသေးဘူးဗျာဒီဗျာဖွားမြင်တဲ့နေ့ရောက်ပါပဲပူဇော်မှာတော့မယ်ဗျာဖွားမြင်တော်မူတဲ့နေ့မှာပဲပူဇော်ပါတော့မယ်ပေါ့ခုနမဟာတက္ကရာ68ခုပေါ်ပြပါဆိုလာပြင်းနေမှာပြည့်တည်နေတာဟောမဟာတက္ကရာ68ခုနဲ့ကဆုံလာပြင်းနေကြတော့ဆေလပါလုံးပြည့်တည်နေပြီတဲ့နောက်မဟာတက္ကရာ68ခုကဆုံလာပြင်းနေမှာဘုရားအလောင်းဖွားမြင်တော်မူတယ်တိတ်တိတ်ကလေးဖွားတာမှမဟုတ်ပဲညီကြီးကိုတိတ်တိတ်တော်အောင်ခါတဲ့တုတ်ထုတ်ပြီးတော့လောကကြီးအသိပေးပြီးမှဖွားမြင်တာသိကြတာပေါ့ဗျဘယ်လိုလဲဗျဥဝရုဏတို့ဥဝါရဏတို့ဘုရားအလောင်းကိုဖွားမြင်တော်မူပြီဗျခင်ဗျားတို့ပန်းကုန်းကြီးကဘာလုပ်ဖို့လဲပူဇော်မယ်ဆိုအာပန်းကုန်းကမပြီးသေးဘူးဗျဆယ်လကြာပြီးသေးဘူးတဲ့ဒါတော့တောထွက်တယ်မူတဲ့နေ့ရောက်မှာပဲပူဇော်ပါတော့မယ်ဗျရှင်းလိုက်ကြရောဗျာအဲ့ဒါနဲ့ဘုရားအလောင်းတော်တိတ်တတ်တာ16နှစ်ရောက်မင်းအဖြစ်ယူဟာတတ်တော်29နှစ်အရွယ်နမကြီးများမြင်ကြီးစွာတန်ဝေကဖြစ်တော်ထွက်တော်မူတယ်တော်ထွက်တော်မူလို့လည်းတိတ်တိတ်ကလေးမှမဟုတ်ပဲလေလောကကြီးတင့်တင့်တုံးပြီးတော့မှအောဩစရာချင်းရာတွေပြရတာပဲလက်တွေတိကြတာပေါ့ဘယ်လိုလဲဥဝရုဏတို့ဥဝါရဏတို့ဘုရားလောင်းတော်ထွက်ပြီလေခမရတို့ပန်းကုံကြီးနဲ့ပူဇော်မယ်ဆိုမပြီးသေးဘူးဗျာပန်းကုံကြီးကကုတည့်တည့်မပြီးသေးဘူးဗျာဘုရားဖြစ်မှာပဲပူဇော်ပါတော့မယ်ဗျာရွှေလိုက်ပြန်ရောဗျာဘုရားဖြစ်ခါမှာပဲပူဇော်ပါတော့မယ်ဗျာအဲ့ဒါနဲ့ဘုရားလောင်းတော်ထွက်6နှစ်ပါလုံးဒုက္ခရစရိယအကျင့်များကျင့်တတော်35နှစ်အရွယ်ရောက်တော့ဘုရားဖြစ်တိတ်တိတ်ကလေးမှမဟုတ်ပဲမဟာတက္ကရာ103ခုကဆုံးလာပြီနေ့မှာဘုရားဖြစ်တော်မူတော့ဒီလောကလုံးအတိပေးတိမ့်တိမ့်တုံတုံလှုပ်အတိပေးပြီးကမှဘုရားဖြစ်တော်မူတာဆိုတော့နတ်တေတိတာပေါ့ဥဝရုဏတို့ဥဝါရဏတို့ဘယ်လိုလဲဗျဘုရားဖြစ်တော်မူပြီဗျဘုရားပွင့်တော်မူပြီဗျခမရတို့ပန်းကုန်းကြီးကဘယ်လိုလဲဗျမပြီးသေးဘူးဗျာခုတည်းတည်းပန်းကုန်းချင်းမပြီးသေးဘူးဗျတရားဦးဟောတဲ့နေ့ရောက်မှပူဇော်ပါတော့မယ်ဗျရွှေ့လိုက်ပြန်ရောအဲ့ဒါနဲ့ဘုရားဖြစ်ပြီးလို့မာတက္ကရာတရား3ခုဝါဇူလပြည့်နေမှာဓမ္မဆက်ကဘဝတနာသုံးလို့ခေါ်ဆိုရတဲ့ဓမ္မဆက်ကြသုံးတရားဦးကိုဟောတော်မူတယ်တိတ်တိတ်ကလေးမှမဟုတ်ပဲဗျာလောကကြီးအတိပေးပြီးမှဆိုတော့လက်တေဂျမားဒီနောက်များစွာတရားနာကြသိကြတာပေါ့ဥဝရဏတို့ဥဝါရဏတို့ဘယ်လိုလဲဘုရားကတရားဥဟောပြီလေတရားဥဟောကပူဇော်မယ်ဆိုမပြီးသေးဘူးပန်းကုန်းကြီးကခုထိတည်းမပြီးသေးတာဗျအစုံအစုံတကုတ်ပြတိဟာပြတာဝရင်သာနတ်ပြည်တတ်တန်နဲ့ရောက်မှာပဲကျွန်တော်တို့ပူဇော်တော့မယ်ဗျာရွှေ့လိုက်ပြန်ရောဗျာအဲ့ဒါနဲ့ခုနဝါမရောက်အစုံအစုံတကုတ်ပြတိဟာရေးပြတာဝရင်သာနတ်ပြည်ကြွဘယ်လိုလဲဥဝရုဏတို့ဥဝါရဏတို့ဘုရားအခုအစုံအစုံတကောပြတိဟာရီပြတာဝရင်သာကြွပြီလေခမရတို့ပန်းကုန်းကြီးနဲ့ပူဇော်မယ်ဆိုမပြီးသေးဘူးဗျာအခုတည်းတည်းပန်းကုန်းကြီးကမပြီးသေးဘူးဗျာတော်တော်တနာစီကကောင်းလာတယ်ဗျာဗဒနာကိစ္စတကုမှမလို့လည်းရဘူးသူပန်းကုန်းကြီးနဲ့လှုပ်ရှုပ်နေကြလေဗျာတာဝရင်သာနတ်ပြည်ကဘုရားပြန်ဆင်းခဲ့မှာပဲပူဇော်တော့မယ်ဗျာရွှေ့လိုက်ပြန်ရောဗျာဝါရင်3လပါလုံးပြီးမှတရားတွေဟောတရင်ကြလာပြီနေကြတော့ဘုရားပြန်ဆင်းကြလာတိတ်တိတ်ကလေးမှမဟုတ်ပဲဗျာလောကကြီးအတိပေးပြီးကမှလက်တွေမြမာတွေမြောင်များစွာတိရှိပြီးတော့မှအတိပေးပြီးမှဆင်းလာတာဆိုတော့တိတာဘောဥဝရုဏတို့ဥဝါရဏတို့ဘုရားလူပြည့်ဆင်းလာပြီလေလူပြည့်ဆင်းကြသွားပြီလေဘယ်လိုလဲပန်းကုန်းကြီးနဲ့ပူဇော်မယ်ဆိုပန်းကုန်းကမပြီးသေးဘူးဗျာ
ခုထိတ်တည်းမပြီးသေးတာစူးစမ်းစူးစမ်းပြီးလုံတော့ပါဗျာအာယုသင်္ခါရလွတ်တက်နဲ့ရောက်မှပူဇော်တော့မယ်ဗျာမတ်ကယောဟဆိုပြီးတော့အကျဲကျဲကြီးချက်လိုက်တယ်ကျဲကျဲကြီးနောက်ရွှေ့လိုက်တယ်လေမတ်ကယောဟတဲ့ဒီကါတော့ခတ်ဝေးဝေးရွှေ့မှာဟာအာယုသင်္ခါရလွတ်တက်နဲ့ရောက်မှပန်းကုံကြီးနဲ့ဘုရားပူဇော်တော့မယ်ဗျာတဲ့အဲ့ဒါတဲ့မြတ်စွာဘုရား45ပါးပြီပြီမာတက္ကရာ148ခုတဘောတွဲလာပြီနဲ့ရောက်တော့အာယုသင်္ခါရလွတ်တော်မူတယ်တိတ်တိတ်ကလေးမှမဟုတ်ပဲတလောကလုံးတိမ့်တိမ့်တုံးနေရဥဝရဏတို့ဥဝရဏတို့ဘုရားလူပြည့်စင်လာပြီလေလူပြည့်စင်ကြွသွားပြီလေဘယ်လိုလဲပန်းကုံကြီးနဲ့ပူဇော်မယ်ဆိုပန်းကုံကမပြီးသေးဘူးဗျာခုထိတ်တည်းမပြီးသေးတာစူးစမ်းစူးစမ်းပြီးလုံတော့ပါဗျာအာယုသင်္ခါရလွတ်တက်နဲ့ရောက်မှပူဇော်တော့မယ်ဗျာမတ်ကယောဟဆိုပြီးတော့အကျဲကျဲကြီးချက်လိုက်တယ်ကျဲကျဲကြီးနောက်ရွှေ့လိုက်တယ်လေဘကယောဟာတဲ့ဒီကါတော့ခတ်ဝေးဝေးရွှေ့မှာဟာအာယုသင်္ခါရလွတ်တဲ့နေ့ရောက်မှပန်းကုံကြီးနဲ့ဘုရားပူဇော်တော့မယ်ဗျာတဲ့အဲ့ဒါတဲ့မြတ်စွာဘုရား45ပါးပြီပြီမာတက္ကရာ148ခုတဘောတွဲလာပြီနေ့ရောက်တော့အာယုသင်္ခါရလွတ်တော်မူတယ်တိတ်တိတ်ကလေးမှမဟုတ်ပဲတလောကလုံးတိမ့်တိမ့်တုံးနေအောင်အတိပေးပြီးကမှအာယုသင်္ခါရလွတ်တာတိတာပေါ့ပြောတယ်နတ်တရားဩဝရဏတို့ဩဝါရဏတို့ဘယ်လိုလဲဗျအာယုသင်္ခါရလွတ်ရင်ပူဇော်မယ်ဆိုအခုလွတ်လိုက်ပြီအာပန်းပွင့်ပန်းကုံကြီးကမပြီးသေးဘူးဗျတော်တော်သနာစရာဖြစ်လာပြီဗျတရားလက်တကမှမနာရပါလားဗျခုနတရားမမေ့ဖယားနေတဲ့သူတို့မှဖယားနေမှမရှိတော့ပဲတရားလက်လွတ်နေကြတယ်မဆိုင်တဲ့အလုပ်ကိုသွားပြီးတော့အလုံးရှုပ်နေကြတယ်ဗျာကုသိုလ်စိတ်နဲ့လုံးတော်လုံးတာပေါ်တော့တရားမနာရတော့ထိရောက်တဲ့စွာအာသူတို့မရကြဘူးပေါ့ဗျာမပြီးသေးဘူးဗျာပရိနိဗ္ဗာန်ဆံမပူဇော်ပါတော့မယ်ဗျာမှတ်ကြရောဗျာပရိနိဗ္ဗာန်ဆံမသူတို့ပန်းကုံးကြီးနဲ့ပူဇော်ပါတော့မယ်တဲ့ဗျာအဲ့ဒါနဲ့မှာတက္ကရာ148ခုကဆုံးလာပြီနဲ့ရောက်လာပြီပရိနိဗ္ဗာန်ဆံပါပြီဗျာခုနကနောက်ဆုံးစကားမင်ကြပြီတော့ပရိနိဗ္ဗာန်စံမေးဗျာတိတ်တိတ်ကလေးမှမဟုတ်ပဲတလောကလုံးတိမ့်တိမ့်တုံအောင်အတိပေးပြီးမှပရိနိဗ္ဗာန်စံတာနဲ့တည်းသိကြတာပေါ့ဩဝရုဏတို့ဩဝရဏတို့ဘယ်လိုလဲဗျာခမရတို့ပရိနိဗ္ဗာန်စံတဲ့နေ့ရောက်ရင်ပန်းကုံးကြီးနဲ့ပူဇော်မယ်ဆိုဘယ်လိုတော့မပူဇော်သေးဘူးလားအာပန်းကုံးကြီးကကုတိတိမပြီးသေးဘူးဗျာမကရောဗျာမပြီးသေးဘူးလေဗျာအဲ့ဒါနဲ့ပန်းကုံကြီးမပြီးသေးတဲ့ပန်းကုံကြီးလက်စမတတ်နိုင်တဲ့ပန်းကုံကြီးဆွဲကင်ပြီးတော့လူပြည်ဆင်းလာကြပရိသတ်ကတိုးမပေါက်တော့ဘူးနတ်တရားစက်ကြဝဠာမှာပြိနှက်ပြီးတော့နေကြပြီဘယ်လိုမှဝင်လို့မရတော့ဘူးစက်ကြဝဠာနိုင်ရန်တတိုင်းကနေလှက်ပတ်ပြီးတော့တငယ်ချင်းနှစ်ယောက်လက်ချင်းဆွဲပြီးတော့ပန်းကုံကြီးကင်ပြီးတော့မဟာယာတော့မဟာယာတော့ဆက်စကလုံးလေးပဲပြောနိုင်ကြတယ်ပြီးတော့သူကပြောကြတယ်တဲ့ဟဲ့မြတ်စွာဘုရားကလည်းညံလာကြည်လားဘယ်နဲ့ဗျာဒီနေ့ပဲပရိသေနေတယ်ဗျာဟိုဒီနေ့ပဲဘွားမြင်တော်မူတယ်ဘယ်နဲ့ဗျာဒီနေ့ပဲတော်ထွက်ဒီနေ့ပဲဘုရားဖြစ်ဒီနေ့ပဲတရားဥပ္ပိုလ်တယ်ဗျာဒီနေ့ပဲအစုံအစုံတကုတ်ပါတိအပြတိအပြတာဝရင်တဏ္ဍပိတက်ဒီနေ့ပဲတာဝရင်တဏ္ဍပိကပြန်စင်းဟိုဒီနေ့ပဲအာယုသင်္ခါရလွတ်ဒီနေ့ပဲပြိနေပါစလွန်လိုက်တာနေချင်းပြန်ကြီးဗျာဘုရားလည်းလာလိုက်တာကြည်စမ်းနဲ့ဘုရားလည်းနေချင်းပြန်ကြီးပွင့်နေကြဟုတ်တယ်သူတို့မျက်လုံးနဲ့ကြည့်တော့တကယ်လက်စွာဘုရားရဲ့45ပါးနေချင်းပြန်ဘုရားရဲ့တတ်တော်80ဆိုတာတကယ်နေချင်းပြန်လေးရဲ့ဗျာတာဝရင်သာတရက်တော်မပြီးပါလားဗျာသူပြင်မှာနှစ်ပေါင်း100ရှိမှတာဝရင်သာမှာတရက်ပါတယ်ဘုရားကတတ်တော်80ဆိုတော့တာဝရင်သာတော်မှာတရက်မပြီးအတက်လက်တန်းရှိတဲ့နတ်တွေဆိုမပြောနေတော့တကယ်ဘုရားဟာနေချင်းပြန်လေလူပြည်လာတာဒါရောက်ဘုရားကလည်းဗျာနေချင်းပြန်ကြီးလူပြည်လာတာဖြည့်ရတဲ့ပါရမီနဲ့မကာလိုက်တာဗျာပါရမီတော်အနန္တတွေဝနိယတပြတိမရခင်တုန်းကလည်းမြောင်များစွာအကြကြီးအနှစ်နာခံဖြစ်ကျင်ခဲ့ရတယ်နိယတပြတိရပြီးရင်တော်မလေးအသင်ရှင်နေကဘာတသိန်းကာလပါလုံးဒါဘဝမဟုတ်ဘူးဗျာနေလည်းမဟုတ်ဘူးဗျကပါးကြီးဗျ တလောက်မြောင်များလာစွာသောကဘာကာလပါလုံးပါရမီတို့အနန္တကိုအနှစ်နာမြောင်များစွာခံပြီးတော့ဖြစ်ခြင်းခဲ့ရတဲ့ရှင်းစမ်းများလောကအကျိုးဆောင်ရေးဖို့ဘုရားအပြည့်ရောက်တော်မူတော့နေခြင်းပြန်ကြီးလာလာတယ်ဗျာဘုရားကလည်းမြန်လွန်းနေမြက်ပြန်မနဲ့ရာဟုဇွန်လေးကပို့တော့မြတ်စွာဘုရားနေဖို့ကောင်းသေးတာတို့ရမြက်ပြန်မနဲ့ရာဟုဇွန်လေးဖုံးပေးဖို့တော့နေဖို့ကောင်းတာတယ်ဗျာဟုတ်တယ်နတ်တရားမျက်စိနဲ့ကြည့်ရင်မြတ်စွာဘုရားတသက်တည်နေခြင်းပြန်နေဗျာဒါကြောင့်ခုနပြောတယ်တရားမမေ့ဘုရားနဲ့နတ်တရားတွေ့ဆိုရင်နေခြင်းပြန်လို့ပြောရတယ်ဒီသာသနာလေးဟာသာသနာသက်တာဓမ္မရေမျိုးလုံးနဲ့ကြည့်ရင်ရေပွဲကလေးလောက်သာမြင့်ကြည့်မြင်နေရတဲ့တတံသာသနာသက်တံဒါကြောင့်မလို့အချိန်နဲ့အချိန်နဲ့ဟာတရားမမေ့ကြမှာဘုရားနဲ့အမျက်တွေ့နေကြမှာဒါကြောင့်လေတရားမမေ့ဘုရားနေလို့ပြောတာဗျာမိမိတို့ရဲ့အလုပ်သဘောအရာဗုဒ္ဓနေရတော့နေတိုင်းပဲဖြစ်ရမယ်ဗျာနေတိုင်းပဲဆောင်းအာရုံယူရမယ်ပေါ့ဗျာဘုရားကိုအာရုံပြုကိုယ်ပွဲပူဇော်ကြရင်အကျိုးလေးမျိုးတပညာကြီးလက်ဘုရားမြတ်ရှိကတူလက်ဉာဏ်ကြီးပါဘုရားဒီတရားလုံးစုံအကုန်သိမြင်တော်မူတတ္တပိနုဒာဉာဏ်ရှင်ဉာဏ်ကြီးကျယ်တဲ့ဘုရားကိုအာရုံပြုကိုယ်ပွဲပူဇော်တဲ့ပုဂ္ဂိုလ်တွေမှာလည်းဉာဏ်ကြီးခြင်းအကျိုးရပါတယ်ဉာဏ်ကနောက်ဘဝအထင်မဆောင်ပါဒီဘဝမှာကိုမှဉာဏ်ကောင်းအောင်ကြည်ကျူပြုပါတယ်သာသနာ့ကရတဲ့အသိဉာဏ်ဆိုတာအမတန်တန်ရှင်းစင်ကြဲလင်းတဲ့အစုရှထက်မြက်ပါတယ်နဲ့အပူကင်းစင်ဘုရားရှင်ဥတင်တူလဲအပူကွာဘုရားဒီအပူခတ်တဲ့ငိမ့်ပြီးပြီအန္တရခတ်သိမ်းလွတ်ပြီးပြီဘုရားကနှောင့်ယှက်သူရှိတော်လဲအန္တရဖြစ်အောင်ဘယ်သူမှနှောင့်ယှက်နိုင်စွမရှိပါနှောင့်ယှက်သူများသာဒုက္ခရောက်သွားကြဇမြဲပါအဲ့ဒီအပူကင်းတဲ့အန္တရမျိုးစုံလွတ်ပြီးတဲ့ဘုရားကအာယုံပြုကိုယ်ကိုယ်ပူဇော်တဲ့ပုဂ္ဂိုလ်တွေလည်းပဲအပူငိမ့်နဲ့အန္တရမျိုးစုံလွတ်ပါလေ။၃တကိုကြီးညာမြတ်ဖရာလေးစားသူလဲတကိုဖျား။ဖရာတိတကိုအကြီးဆုံးအရှင်အဝါအကြီးဆုံးဆွမ်းအားအကြီးဆုံးတကိုအရှင်အဝါဆွမ်းအားကြီးတော်မူတဲ့ဘုရားကအာယုံပြုကိုယ်ွယ်ပူဇော်တဲ့ပုဂ္ဂိုလ်တွေမှာတကိုကြီးတဲ့အရှင်အဝါကြီးတဲ့အကျံစီပေါင်းနေအောင်မြင်တယ်ဆိုတဲ့အကျိုး၄ရုပ်ရှင်တပ်ပဲအံဩဘွယ်ကိုယ်ွယ်သူလဲအေးချမ်းပါဘုရားတိရုပ်အလှဆုံးပါရမီတော်အနန္တကနောက်ပိတ်ဆုံးအကျိုးပေးတဲ့အနေနဲ့အကျိုးပေးလိုက်တာလူမပြောနဲ့နတ်ပြည်မှာတော့ရှင်းလို့မရရုပ်ရှင်ကလှလွန်းလို့တပ်ပဲလွန်းလို့ရုပ်ရှင်လက်ပတ်တပ်ပဲရတဲ့အထက်မှာကိလေသာအပူငိမ့်တာပါတစ်မျိုးတချို့လူတွေလေရုပ်ကလေးကတော့ခတ်တင်နေလှတော့လှတယ်တိုးတော့အပူတွေကြောင့်မလို့မချိုးမချင်းကြီးတွေ့ခုမှာပေါ့ဗျာရုပ်ကလေးကတော့လှပါရဲ့ဟဲ့မင့်ကြီးကလည်းမချိုးမချင်းကြီးတဲ့ဘုရားမှမချိုးမချင်းမရှိဘူးဗျာကိလေသာအပုခတိငြိမ့်လို့အရာကိုတိတ်ပြီးတော့အလုံးလုံးအေးချမ်းနေရ။ဒါကြောင့်ကိလေသာအပုခတိငြိမ့်ပြီးတယ်ကလည်းတစ်မျိုးသတ္တဝါအလုံးတို့အပေါ်မှာကြောတာရင်သာခွဲခြားမှုမရှိလူမျိုးရေးဘာသာရေးခွဲခြားမှုမရှိမေတ္တာကရုဏာနဲ့အကုန်လုံးပြန့်ပြီးတော့မှအေးအေးတဲ့လွန်ကျုံထားတယ်ကလည်းတစ်မျိုးတစ်နေ့လုံးမျက်စိမမိတ်ဖဲနဲ့ဘူးစားမဝဘူးတဲ့မျက်စိမိတ်ရင်ဖူးချင်ယော့သွားမှဆိုလို့မျက်စီမမိတ်ဘဲနဲ့တနေ့လုံးကိုဖွင့်ပြီးတော့ဖုံးနေကြဝါမသွားတာလေဘလို့မကိုရိုးမသွားတာဝါမသွားတာဒါတော့တတ်တယ်လေအဲ့လိုတတ်ပဲအေးချမ်းတဲ့ဘုရားကအာယုံပြုကိုယ်ကိုယ်ပူဇော်တဲ့ပုဂ္ဂိုလ်ဒီမှာရုပ်လှတယ်အေးချမ်းတယ်ကျက်တည်ရမျိုးစုံကြီးပွားတွတ်တယ်ပြည့်စုံတယ်အခုမြင်နေရတာတည်းရုပ်ပွားစင်းတို့လူဝတ်ထူထားတာပဲလေဒါကတော့လူတတ်နာဘယ်လောက်သူတတ်နာဘယ်လောက်ထူထားတာပဲဇာလာပိလာအတိုင်းအာယုံပြုဖြစ်ရောထူထားတာကိုကလူထူထားတဲ့အယုတ်ကိုကိုယ်ကိုယ်တာမှမဟုတ်ပဲလူထူထားတဲ့အယုတ်ကိုယ်ကိုယ်ရင်ကိုယ်အတိညာအောက်တန်းကျသွားမှာပေါ့ကိုကဗုဒ္ဓပဲလို့ကျင်တာလေအယုတ်တင်ကြီးစိတ်ကိုယက်ထားမှာပေါ့ဘူးလေအယုတ်ကိုထွန်းဖောက်ပြီးတော့ခုနဓမ္မနဲ့ထွန်းဖောက်ပြီးတော့တတ်တော်တန်ချဘုရားဒီအာယုံပြုကိုယ်ကိုယ်ရမှာလောကကြီးပေါ့နိုင်ငံတော်အလံတို့ပြည်တော်စုအလံတို့အဝတ်ကိုချုပ်ထားတာပဲအဝတ်ကိုချုပ်ထားပြီနဲ့အလံရဲ့ပုံစံအလံရဲ့အချိုးအစားအလံရဲ့အယောင်အသွေးနဲ့ချုပ်ပြီးတဲ့အခါတို့ဝတ်တဲ့လုံကြီးနဲ့ဘာထူတာမှလို့တို့ဝတ်တဲ့အင်းကြီးတွေနဲ့ဘာထူတာမှလို့ဘသူမှမပြောဒါတို့နိုင်ငံတော်ရဲ့အောင်လံပဲဆိုပြီးတော့ပြည်တော်စုဘွားတိုင်းရင်သားတွေအဝတ်ကိုချုပ်ထားတဲ့အလံကိုဗျာမြက်မြက်နုံနုံလေးလေးစားစားအလေးပြုလိုက်ကြတာအယုဒ္ဓေပေးလိုက်ကြတာဗျာညံကိုဗျာဒါမျိုးလို့ပေါ့ဗျာဓမ္မမျိုးလုံးမပါရင်တော့ ထူထူထားတဲ့အယုတ်ကြီးပဲဟောတို့အင်းကကြေးနေပါထူတာမှလို့ထိုးဝက်တဲ့ရွှေတွေနဲ့ပါထူတာမှလို့တို့အင်းကကြောက်ခဲတွေနဲ့ပါထူတာမှလို့တို့အင်းကအင်းဆောက်တဲ့အုတ်တွေနဲ့ပါထူတာမှလို့ဒီလိုဖြစ်ပါပေါ့ဗျဟုတ်ညာနဲ့ကိုးကွယ်တဲ့ပုံကိုဒီစကားပဲပြောတော့မလဲဘဘူးစီကသူနှစ်တန်းနဲ့လောက်ထူထားတာဟဲ့တူတာမတူတာသူနဲ့လည်းမဆိုင်ဘူးငါနဲ့လည်းမဆိုင်ဘူးငါဆိုင်တာကတက်တော်တင်ကြဘုရားတိဓမ္မလေးနဲ့အသိဉာဏ်နဲ့ထွန်းပေါင်းပြီးတော့ကိုးကွယ်လူတန်းပူဇော်ဓတ်ဖို့တာအဓိကအဲ့လိုညာနဲ့ရောက်အောင်ကိုးကွယ်ရင်ပူဇော်လူတန်းရဲ့တက်တော်တင်ချဘုရားနဲ့တကယ်တွေ့ရတာနဲ့တူတူပါပဲရုပ်လည်းလှတယ်အေးချမ်းလည်းချက်တည်းမျိုးစုံတူတယ်ဒါလေးလည်းလိုက်ဆိုကြမယ်ပညာကြီးလက
်
ဖယားမြတ
်
ဈိကတုလည်းဉာဏ်ကြီးပ
ါ
အပုကင်းစင
်
ဖယားရှင
်
ဥတင်သူလည်းအပုကွာတကိုကြီးညာမြတ်ဖယားလေးစားသူလည်းတကိုဖြာရုပ်ရှင်တပ်ပဲအံဩပွဲကိုကွယ်သူလဲအေးချမ်းပ
ါ
ပညာကြီးလက
်
ဖယားမြတ
်
ဈိကတူလဲဉာဏ်ကြီးပ
ါ
အပုကင်းစင
်
ဖယားရှင
်
ဥတင်သူလဲအပုကွာတကိုကြီးညာမြတ်ဖယားလေးစားသူလည်းတကိုပ
ြ
ရုပ်ရှင်တပ်ပဲအံဩပွဲကိုကွယ်သူလည်းအေးချမ်းပ
ါ
တရားမမေ့ဖယားနေ့ရှုံတွေ့သာသနာဖယောင်းသာသနာနေ့တွေ့အောင်ဓမ္မကလမ်းညွှန်ပေးတယ်ဓမ္မမလဲကျင့်စရာအလုံးထုံလိုက်တော့ခုနအပ္ပမဒတတိပဲလက်ခံရမှာကတတ္တတရားတရားဒီအလုံးအတွေ့ဖြစ်တယ်ဗုဒ္ဓဒီအလုံးအတွေ့ဖြစ်တယ်ဗုဒ္ဓလောကေသမုပ္ပန္နောဟိတယသဗ္ဗပါဏိနာဗုဒ္ဓဒီလူမျိုးရေးပေါင်းတိုင်းခတ်မှုလုံးဝမပါဘာသာရေးပေါင်းတိုင်းခတ်မှုလုံးဝမပါပုဂ္ဂိုလ်ရေးပေါင်းတိုင်းခတ်မှုလုံးဝမပါအလုံးရဲ့ချမ်းသာရဲ့အတွက်တာဖြစ်တယ်ဓမ္မလောကေသမုပ္ပန္နောဒုက္ခာယသဗ္ဗပါဏိနာဓမ္မဟာလေလူမျိုးရေးပါသားရေးပုဂ္ဂိုလ်ရေးကျင်းမြောင်းတဲ့ပေါင်းတတိုင်းခန့်ဖို့လောဘမပါအလုံးချမ်းသာဖို့ပါဗုဒ္ဓဘာသာဆိုတဲ့နာမည်လေးတပ်ပွဲဖို့ပေါ်လာခဲ့တာလည်းမဟုတ်ပါဒီပြင်ဘာသာနဲ့မတူအောင်ဘာသာရေးပေါင်းတတိုင်းခန့်ဖို့ပေါ်လာခဲ့တာလည်းမဟုတ်ပါအလုံးချမ်းသာဖို့သာဖြစ်တယ်တော်တော်အားလုံးအတွက်မှန်တော်လည်းပဲအားလုံးတော်လည်းပဲတွေ့ကြမလဲဗျာလောကအကောင်းဆိုတာထိုက်တန်သူအတွက်ပါဗျာလောကဥပမာပေါ့ဗျာကုံစုံရောင်းနေတဲ့ဈေးဆိုင်ကြီးခင်းကျင်ပြတာဒါလည်းထောင်တန်းတောင်းတန်းပိန်တန်းပစ္စည်းတွေခင်းကျင်ပြတာဒါလည်းဘယ်သူမဆိုးဝဲနိုင်တဲ့ပိုက်ဆံရှိသူဘယ်သူမဆိုးဝဲနိုင်တဲ့လူမျိုးရေးဘာသာရေးပုဂ္ဂိုလ်ရေးပေါင်းတိုင်းခတ်ပြီးကြောင်းချနေခြင်းမဟုတ်ဘယ်သူမဆိုးဝဲနိုင်တဲ့တော်တော်လူတိုင်းပဲဝယ်နိုင်ပါတော့ဗျထိုက်တန်တဲ့ဈေးပေးမှသူရောက်မှာပေါ့ဗျ50ရန်စက်ကိုလေးကင်ပြီးတော့ထောင်တန်ပြည့်ကြီးသွားယူသွားယူလို့ပဲရောက်မှာတော့ဗျရာရန်စက်ကိုလေးတရွက်ကင်ပြီးတောင်းတန်ပြည့်ကြီးသွားကင်ပဲဟိုဟာရောက်လို့ရောက်လိမ့်မတော့ဗျရာရန်စက်ကိုလေးကင်ပြီးဟိုဟာတိမ့်တန်ပြည့်ကြီးသွားကင်ပဲဟိုဟာရောက်လိမ့်မတော့ဗျထိုက်တန်တဲ့အဖိုးကပေးမှဟိုဟာရောက်မှာပေါ့ဒါမျိုးလိုပေါ့ဗုဒ္ဓတရားအလုံးအတွေ့ဖြစ်တယ်ဓမ္မတရားအလုံးအတွေ့ဖြစ်တယ်။တော့ထိုက်တန်သူပဲတွေ့မှာဗျ။ခုနလက္ခဏာနဲ့တတ္တရဲ့တရားရဲ့စောအကုမြင်အောင်ကြည်နိုင်တဲ့အသိပညာရဲ့အဓိကမှာတော့လက္ခဏာပဲမှာတတ္တနဲ့ပညာထိုက်တန်တဲ့စောအရှိမှာပဲလက္ခဏာရမှာပါဗျ။ဒါကြောင့်ယရဏာတိအများအတွက်ပဲမှန်တော်လဲတကယ်ကြတော့ထိုက်တန်သူအတွက်ပါ။ဒါကြောင့်ပြိတ္တသောသူတော်ကောင်းတွေမှာထိုက်တန်သောစောအကိုရနေရအောင်ယူနိုင်တာပေါ့ယရဏနဲ့ထိုက်တန်တာဟုတ်ရ။ဒါရောက်တရားစွမ်းအားကိုရအောင်ယူနေကြရပါတယ်။တရားစွမ်းအားဆိုတာခုနပြောတဲ့စိတ်ကောင်းကိုဖော်ထုတ်ပေးတဲ့တတ္တတရားစိတ်ကောင်းကိုထင်းထင်းနဲ့ပစုံလာပြီးနေမနောက်ဆုံးဟောတဲ့အပမဒတတိတရားစိတ်ကောင်းလေးတွေကိုတွန်းတွန်းပေးတဲ့ဝိရိယတရားတတိနေဝိရိယတွဲမိရင်သမာဓိလို့ခေါ်ပါတယ်။အားထုတ်နေတဲ့ဝရိယတွေကိုတတိအထင်းလေးဝန်တက်လိုက်တာနဲ့ခဏိကသမာဓိလေးတွေတော့အနည်းဆုံးပေါ်လာပါတယ် အမရိတိစစ်မှန်သောပညာကိုပေါ်ထုတ်ပေးပါတယ်။အဲကြောင့်သတ္တတိဝရိယပညာပေါ့ဗျ။သာလနာနဲ့တွေ့ဖို့တရားဆောင်အာရဖို့ဖယားနဲ့တွေ့ဖို့ကြတော့ဒီကျင့်စဉ်လုပ်ငန်းတွေကိုဂိုင်းပြီးတော့အသုံးချကြမှာ။သာအာရနိုင်ကြမှာဖြစ်ပါတယ်။တရားဟာတကယ်ချမ်းသာကြောင်ဖြစ်တယ်။တရားဝင်ပေါက်ကလည်းဒါတရားကဖော်ထုတ်ပေးတဲ့စိတ်ကောင်းတစ်ပါးပဲရှိပါတယ်။စိတ်ကောင်းလေးထုတ်လိုက်တာလည်းလူခန္ဓာမှာတမိုးရှိတာတခုမှမရှိတော့။အဖို့တဏ္ဍာတခုမှမပါတော့။ကိုယ့်ကိုယ်ကယ်မှာတခုမှမပါတော့ပါ။အထုတ်ကြီးတစ်ထုတ်ပဲကျန်တော့တယ်။တောင်းတမြပေး၊ကြိုက်တမြကျွေး၊ခိုင်တမြလှုပ်၊လိုက်ဆက်တမြခမ်းအဲ့ဒီအထုတ်ကြီးတစ်ထုတ်ပဲကျန်။စိတ်ကောင်းလေးနဲ့တရားကိုဖြုတ်ထားတဲ့လူခန္ဓာမှာအဖို့တဏ္ဍာတခုမှမကျန်ပါဘူး။ဒါကြောင့်လူခန္ဓာမှာအဖို့အတန်ဆုံးတဲ့စိတ်ကောင်းဘုရားအဖို့တန်တာလေဒါပဲလေသံဃာတွေအဖို့တန်ကြတာဒါပဲလေသူတော်ကောင်းကြီးတွေအဖို့တန်ကြတာလည်းဒါပဲလေလူဘဝတန်ဖို့ပုဂ္ဂိုလ်တစ်စုံတစ်ယောက်ရဲ့လူကောင်းသူကောင်းပုဂ္ဂိုလ်တစ်ယောက်ရဲ့တန်ဖို့ပစ္စည်းနဲ့တိုင်းတာတာမှမဟုတ်ပဲဗျဒါကြောင့်တရားနဲ့သာတိုင်းတာဆုံးဖြတ်ရတာဖြစ်တယ်ဒါကြောင့်တရားသာအဖို့အတန်ဆုံးဖြစ်တယ်တရားသည်အချိန်အပူကိုလည်းမတောင်းပါပစ္စည်းအပူကိုလည်းမတောင်းပါတချို့ပြောတာကြားဖို့မပေါ်ကိုကိုယ်တိုင်လည်းပြောမိပါလိမ့်မယ်ကိုဘလို့တို့တော့ဘလို့တို့ကိုဘလို့တို့မဘလို့တို့ကုတူလေးလည်းလောက်ကြအောင်လေမဟာဘူးဇာဝင်ကြီးကတစ်မျိုးစီးပွားကြီးကတစ်မျိုးလူမွေကြီးကတစ်မျိုးလုံးလေချလေလိုက်ရှုံးနေတာဗျဆိုလိုတာကတော့သူ့မှာအချင်းဘူးမရှိဘူးပေါ့ဗျာသူ့ကယ်ဖို့အချင်းဘူးမရှိပါဘူးကျွန်တော်ကျမကတော့တဘွားလုံးပဲဒုက္ခသစ္စာထုတ်ကြည့်သမုဒိယသစ္စာကျွန်းနဲ့ချီးပြီးတော့မှမြစ်ကြီးပေါက်ပေါက်ကြပြီးပူလောင်စွာနေပဲနေစမ်းမရစေ။အိုးကိုကိုကဲဖို့အချိန်မရသေးပါဘူးပေါ့ဗျာ။အချိန်ဘူးမရှိဘူးတဲ့ဗျာ။ကိုဘလို့တို့မဘလို့တို့ကုသိုလ်လေးလောက်ကြအောင်လေ။ဘိုက်ဆံကလည်းမလုံလောက်သေးဘူးဗျာ။ဆိုလိုတာပစ္စည်းအပူမရှိဘူးပေါ့ဗျာ။သာသနာကအချိန်ဘူးတစ်ဆက္ကန့်တောင်မတောင်းပါ။သာသနာကပစ္စည်းအပူတစ်ပြားတစ်ချက်ကလေးတောင်မတောင်းပါ။ချမ်းသာကြောင့်တရားလိုချင်တောင်းတာစိတ်ကောင်းစိတ်ကောင်းကိုတရားတရားပေါ်ထုတ်သည်ထိုစိတ်ကောင်းကိုတတိဝံထိန်သည်တတိယစိတ်ကောင်းအလုံးသူမြေသိသိပေးသည်သိသိထားသောစိတ်ကောင်းအလုံးဝရိယနဲ့စွာအားမြင့်တင်အသုံးချပေးသည်အာဟုအတွင်းမှာထုတ်ယူဆုဆောင်ပေးသည်စိတ်ကောင်းအလုံးကိုအသိပညာနဲ့ခွဲခြားစိတ်ဖြာသုံးဆွဲပေးသည်ဒါကြောင့်စိတ်ကောင်းကိုတောင်းပါလေအချိန်ဘူနဲ့ပစ္စည်းဘူကိုလုံးဝမတောင်းပါဒါရောက်တရားဆောင်အားဆိုတာအခံယူကြရမှာလည်းဖြစ်တယ်။ပြီးတော့နေ့စဉ်နေ့စဉ်လောက်ကိုင်းဆောင်ရွက်နေတဲ့အလုပ်ထဲမှာတရားဆောင်အားတရားမမေ့တဲ့တတိလေးကိုထည့်ပြီးတော့မှအသုံးချကြရမှာဖြစ်တယ်ဗျ။နေ့စဉ်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေထဲမှာနေ့တိုင်းထည့ပြီးတော့ပေးရမှာလူတွေပြောတဲ့စာဝတ်နေရေးစီးပွားရေးစာဝတ်နေရေးကျန်းမာရေးဆိုတာတရားဆက်သွယ်ရေးပြတ်နေသူအတွက်တော့သူရဲ့ဇာဝင်နေရေးဟာရုပ်အတွက်ပဲဖြစ်တယ်ဗျာစိတ်အတွက်မပါဘူးဗျာတရားမမေ့ဘုရားနေဆိုတဲ့ပုဂ္ဂိုလ်များရဲ့ဆွမ်းအားကစိတ်ကိုနံပါတ်1ရှိရထားရမှာလေတရားဆက်တော်ရေးပြတ်တဲ့ပုဂ္ဂိုလ်ရဲ့ဇာဝင်နေရေးကျေးဇူးမှာသူတို့ပိုက်ဆံရှာတယ်နေရန်အစာကျွေးတယ်ရုပ်ပဲအစာကျွေးမယ်တဲ့ဗျာစိတ်ကြတော့အငတ်ခံထားတယ်ဗျာမခံနိုင်ဘူးညလူလွန့်လို့ပါလားဗျာပြစ်ထားတာအဝက်လည်းမပေးဘူးဗျာတရားစွာနေနေတဲ့သာသနာနဲ့တွေ့တဲ့ပုဂ္ဂိုလ်ဆိုတာရုပ်ကိုအဝတ်ပေးရင်စိတ်အတည်းလာအဝတ်ကလေးလုံးချုံအောင်ဝတ်ပေးပါ။သမာဓိဝိပဿနာအတူအပြင်တတိပဋ္ဌာန်လုံးချုံတဲ့အဝတ်ကလေးပေးတမချမ်းသာရမယ်။ဟောနေရေးကိစ္စကြည့်ပါဦး။လောကလူတွေကတော့နေရေးဆိုရင်တော့ရုပ်ပဲပါတယ်။ရုပ်ပဲနေရာပေးမှာတိုက်တာကြီးတွေဆောက်တယ်ရုပ်ထားဖို့မတော်ကကြီးတွေဝယ်တယ်ရုပ်စည်းဖို့စိတ်စည်းစရာမတော်ကမဝယ်ဘူးဗျာ။စိတ်ကြီးစရာစိတ်နေတန်စရာတိုက်တာနေအောင်နဲ့ဆောက်မပေးနိုင်ဘူးတဲ့ဗျာစိတ်ခမရဗျာလေတဲ့မိုးတဲ့မှာလောကဓာတ်လေတဲ့မိုးတဲ့မှာဒုက္ခတွေရောက်လာကြည်လားဗျာရုပ်အတွက်နေရာပေးပြီးတော့စိတ်အတွက်နေရာမပေးဘူးဗျာတရားကစိတ်နဲ့နေရာလုံးလုံးချုံချုံလေးပေးဦးနော်သမာဓိအာယုံဝိပဿနာအာယုံအာယုံလေးနဲ့တည်ငြိမ်စွာသူ့ကိုယ်လည်းလုံးချုံတဲ့နေရာလေးပေးအောင်ဓမ္မပဲလူဘဝချမ်းသာရမှာကိုယ်တဏ္ဍမှာရှိတာကမီးရေဗျလောဘဒေါသမောဟတဲ့မီးရေဗျကိုယ်နဲ့တည်းရှာတဲ့ပိုက်ဆံပစ္စည်းကအဲ့ဒါဒုက္ခသစ္စာတော့လောင်စာခေါ်တယ်ဗျမီးကလောင်စာမျောနေတယ်ဗျဟောကိုယ်မှာရှိတဲ့မီးနဲ့ရှာလို့ရတဲ့လောင်စာတွေနေတဲ့လောင်နေကြတာပါလားအဲ့ဒါကိုချမ်းသာတော့မှာတဲ့ချမ်းသာတယ်တော့ဘယ်သူမှမပြောရဘူးဗျချမ်းသာမှာနဲ့ရက်ထတာဗျ အမတော့လောင်းနေကြတာဗျာအဲ့ဒီမိငိမ့်နေတာတရားကိုဗျာဒါကြောင့်နေရေကိစ္စမှာရုပ်အတွက်နေရပေးရစေအတွက်လည်းနေရလုံးညုံတဲ့နေရပေးရမယ်ဟောကြမှာကြီးရုပ်ကြမှာကြီးအတွက်ကျတော့ကာခွယ်လိုက်ကြတာလားနေလျှောက်လို့အဘဒါမျိုးစုံနေကစားလို့ပေါ့ဗျာယောဂါလေးများဖြစ်လာတော့အိုးဆရာဝန်တန်းသွားခြေတွေထိုးကြခြေတွေယူကြခြေတွေတောင်းကြခြေတွေဝဲကြခြေတွေကျွေးကြဗျာအဲ့တော့ဗျာလောဘအနာရီနဲ့ဒေါသအနာရီနဲ့မောဟအနာရီနဲ့နူနာရှိတဲ့နေပြစ်စလက်ခါထားလိုက်ကြတာဗျာမယောဂတဲ့ကြီးစိတ်ကြတော့ယောဂတဲ့ကြီးပုံစံနဲ့ပြစ်ထားတယ်ဗျာဘာစိတ်မှလည်းမကူကြဘူးဗျာစိတ်အပန်းဖြစ်တဲ့အလုပ်လည်းဘာမှလည်းမလုပ်ကြဘူးဗျာစိတ်အားကစားဖြစ်တဲ့သတိပဋ္ဌာန်ဝိပဿနာအလုပ်တစ်ခုမှလည်းမလုပ်ချင်ဘူးဗျာပြစ်ထားဗျာဒီတော့အလုပ်ကဒုက္ခဆိုတာနဲတောင်နဲတည်းဗျာတာဝန်မှမကြည့်ပဲဗျာဒါကြောင့်စိတ်အတွေ့လည်းယောဂကကွယ်ပြီးပါစေကလေးနာလာတယ်ဆိုရင်တမာရီဝိပဒနာယောဂပျောက်ဆင်းလေတဲ့ဆေးကျွေးပေးပါဆေးကုပေးပါဒါကြောင့်သာသနာနဲ့တကယ်တွေ့တဲ့ပုဂ္ဂိုလ်ဟာအခွင့်စီနေအောင်သုံးချကြတာဗျဒါကြောင့်ခုနအပ္ပမဒတတိဆိုတာအတိအာလုံးကိုတုံပြီးသိသိထားတဲ့တရားတတိတိသဝရိယနဲ့တွေ့တဲ့တမာရီကိုဖော်ထုတ်တယ်တမာရီဒီပူလောင်တဲ့စိတ်ကိုငြိမ်းအေးစေတဲ့ချုပ်ရှားသောစိတ်ကိုငြိမ်းသွားစေနိုင်တယ်ဒါကိုပဲတမာရီလို့ခေါ်တယ်ရမလို့ရှင်းရှင်းတော့အေးအေးဆေးဆေးလောက်ကြလို့ပြောတာအေးဆက်ဆက်နဲ့အေးအေးဆေးဆေးကမတူဘူးဗျခုနတုန်းကဝရုဏတို့ဝါရဏတို့ပုံစံကအေးဆက်ဆက်နိုင်တာပေါ့ဆော့ဆာအိပဲတံပိုးမထားတဲ့သဘောပြတာဗျအေးအေးဆေးဆေးကလက်နဲ့တက်တံပိုးထားတဲ့သဘောပြတာဗျမင်းတို့ကွာတဲ့အေးအေးဆေးဆေးလောက်ကြသမားမင်းတို့ဓမင်းစားအေးအေးဆေးဆေးစားသမားတတိနဲ့တမာတိနဲ့စားပါဓမင်းလောက်တဲ့ကိုယ်ကဲမဲ့အင်အားတွေကအပြစ်ပါတယ်ရမလို့ယူသွားသမားမင်းတို့လမ်းသွားတာအေးအေးဆေးဆေးသွားကြမှာကွာခြေလှမ်းနဲ့ကိုယ်ကဲမဲ့တိလသမားရိပညာပါတယ်တော့ယူတာမင်းတို့ဓမင်းချက်တာအေးအေးဆေးဆေးချက်စမ်းမှာကွာဓမင်းဩတယ်ဟင်ဩတယ်မှာကိုယ်ကဲမဲ့ဒါနတိလသမထဝိပဿနာအဆုံးပါတယ်ယူထားစမ်းမှာကိုယ်အင်္ဂမိတားစုတရားအစစ်မြတ်အလှကနေပါမင်းတို့ကလေးထိန်းတာကွာအေးအေးဆေးဆေးထိန်းစမ်းမှာကလေးထိန်းတာအဲ့ဒီလေးတတိအထင်းလေးပါလာရဲ့ဒါနဗျာပြောဖို့တဲ့ကောကလေးရဲ့ကိစ္စဝေယဝိစာတွေကြမေတ္တာကရုဏာလေးတွေနဲ့တတိဝရိယလေးဆောင်ရွက်ရင်တမာရီလေးတွေကြကလေးဆိုတော့အခမ်းမတင်ကိုချလိုက်တာပေါ့ဟောတတိလေးနဲ့တမာရီလေးနဲ့အေးအေးဆေးဆေးသွားတဲ့ပုဂ္ဂိုလ်ကဝိပဿနာတွေပေါ်လာတယ်ကြပူပူရှုပ်ပူရှုပ်နဲ့လှုပ်တဲ့ပုဂ္ဂိုလ်ကဘာမှမပေါ်ဘူးကြပူနေတာပဲပူတဲ့အပြင်မှာနောက်တဲ့ကရုဏာနောက်ကဒေါ်တော်တဲ့စကလုံးလေးတော့ခက်လှလှဒါမှမဟုတ်မသက်သာလာဘူးလေကရုဏာနောက်ကဒေါ်တော်ကရုဏာဒေါ်တော်တဲ့အေးစစ်စစ်ကလေးထိန်တဲ့ပုဂ္ဂိုလ်ကြတဲ့ဝိပဿနာတွေပြကိုယ်အလိုကိုသူကမလိုက်နိုင်လေအနတ္တသဘောပေါ်လာလေဩသူငိုရှာတာအပြင်းပြင်းငိုတာတော့မဟုတ်ဘူးဟဲ့သူဟန်နဲ့ငိုတာလည်းမဟုတ်ဘူးနော်ဆင်းရဲချလွန်းလို့အင်းသူရထတာဒုက္ခသစ္စာထုတ်ကြည့်စတဲ့ဖြင့်ကလေးထိန်ရင်လည်းဗျာယူတိုင်းဝိပဿနာတွေတန်းစီလို့ဒါကြောင့်အိမ်ထဲမှာပါပဲလို့လို့အေးအေးစစ်စစ်လို့အထင်းပရိကတတိဗျာအေးအေးဆေးဆေးလုပ်ရင်အေးရထားခြင်းကအေးရဝင်ချက်တစ်နှစ်လုံးကကိုယ့်လက်ထမှာကိုယ့်ကဲမတွေတန်းစီလို့ဒါကြောင့်မလို့တရားမှမေဘုရားနဲ့မှာစွမ်းအားတွေအများကြီးယူကြပါပြီဗျာဒီပါဒီလည်းဥတည်ကြမယ်ဗျာဘုရားကောင်းလေးဘုရားကောင်းဆိုတာသုံးလို့ဖြစ်တာပြောတာပါသာသနာလမ်းကြောင်းကြီးတွေ့တော့အသုံးချကြရမှာပေါ့ဗျာအပမဒံပတံတန်တိပုံညာကိရိယာသူပန္ဒိတံပေါညာကိရိယာသူကမှုတရားကိုပြုလို့အထုတ်ခြင်းတို့နဲ့အပမရမမိမလျော့မပေါ့မတန်ထက်တန်ထူးခြားအပမရတတိတရားကိုပါဏိတဗျာအစရှိဝန်သောပညာရှိသူတို့ကောင်းတို့သည်ဗတန်တန်ဒီကောင်းသောမတွေ့ချီးမွမ်းတော်မူကြလေကုန်တတိကဲ့တဏှာဤကြည့်ပါပြီဗျာဤတို့လည်းတရားမမေ့ဖရာနေဆိုတဲ့ဗုဒ္ဓဘုရားအကြောင်းပြုကောင်းမှုတရားကြိုးစားပြုလို့အထောက်ကြရာအခါကလမှာတရားယရဏနာကြားကြတဲ့ဓမ္မတဝနာမင်္ဂလာနဲ့အရရတောကောင်းမှုဆွမ်းအမြတ်တရားတွေကြောင့်ဒေယပုခတ်တဲ့လူညင်းကြပြီးကောင်းကျိုးချမ်းသာများကြီးပွားတို့တဲ့ပြည့်စုံကြပြည်လင်းကြမ်းကြမ်းမမချမ်းချမ်းသာသာပြောပြောရှင်းရှင်းအခုစီရကောင်းမှုကိုယ်ပိုင်တရားတွေကိုအမိုက်ပုံတဲကရွှေတုတ်ကြီးများကောက်နေပြီးတကယ်တော့နေ့စဉ်မကင်းနဲ့နဲ့စားဝဲနေရစီပွားရလူမှုရေးစားတဲ့ကိစ္စမျိုးစုံအမိုက်ပုံတဲမှသာသနာအတိညာတမဒိဋ္ဌိမျိုးလုံးကိုတက်စဉ်ပြဒါနာဝိပဿနာဆက်တဲ့ရွှေထုတ်ကြီးပဲအိမ်ထဲမှာနေရင်လုပ်ငန်းခွင်မှာနေရင်အထုတ်လိုက်အထုတ်လိုက်ရအောင်လေးမှာပန်းနဲ့ကြောက်ောက်ယူနှံရွယ်ကြပါစေခွန်တီကောက်ယူနှံရွယ်ကြပြအပူအလွန်ပေါ်လာတဲ့လူလောကထဲမှာတရားစွန်အပြင်တစ်ဘဝလုံးတည်ငြိမ်ရင့်ကျက်အေးချမ်းပျော်ရွှင်စွာနေနိုင်ကြပြီ
ဘုရားအရှာရှိတော်အရိယာသူတော်ကောင်းတို့ပြောစားရာအသင်္ကတတနိဗ္ဗာန်မြတ်ကိုလွယ်ကူသောအကျင့်လင်းမြန်သောအတိညာဉ်ဖြင့်အရဟတဘောပေါ့မျက်မှောက်ပြုလျက်ရလွယ်နိုင်ကြပါစေကောင်းတည်း